Welcome to the Voice of America in Burmese.
လာညချမ်းမှာတော်ရရှင်များရှင်မိဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်စမရေးတနာကြပါစေကလာတာလက်ဖြစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုပ်ဆောင်နေပြီးတော့ရုရှားကလည်းဒီစာချုပ်ကနေနှုတ်ထွက်မယ်လို့ပြောသွားပါတယ်။အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာတော့အမေရိကန်သမ္မတ Donald Trump ကအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ပဲဝေဖန်သွားခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေဒီညပိုင်းမှာကြားရဖို့ရှိပါတယ်မဆွမွင
်။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်။ထိတ်တဲရောက်သတင်းလွှာတွေကတော့အမေရိကန်ဘန်နာရေးအသုံးစရေးအတွက်လွှတ်တော်နဲ့သဘောတူညီမှုမရတာကြောင့်အမေရိကန်ရဲ့အစိုးရရန်နေရာဒစိတပိုင်းရန်နာထားခဲ့ရပြီးတဲ့နောက်မှာတော့နှစ်စဉ်နိုင်ငံတော်အခြေပြမိကုံးကိုအင်္ဂါနေ့မှာလွှတ်တော်နှစ်ရက်ပေါင်းသမရပြောကြားမယ်တဲ့ရင်နောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာမြန်မာတပ်မတော်ရဲ့စစ်ကြောင်းကိုဒီနေ့မနက်မှာပဲရခိုင်တပ်မတော် AA ကဘုံခွဲပြီးတိုက်ခိုက်ခဲ့ပါတယ်
ဒီနေ့မနေ့ဆောင်းလိုက်သူကလေးကပေါ့နော်အဲ့ဒီရတိတော်မျိုးနေတောင်းတဲ့ချေရော်နာကိုဒီတိတိကအင်အားပြာနေငါစီ
ရတိတော်ဒေသခံပြောပြခဲ့တဲ့သတင်းပေးပို့ချက်နဲ့အတူတိုင်းရင်းဒေသတွေမှာစစ်တပ်ကအပြည့်ခက်ရက်ဆဲထားတဲ့အချိန်စစ်ပင်းဆောင်ဒုက္ခသည်တွေအပေါ်မှာဘလို့မျိုးစီရေးရိုက်ခတ်မှုတွေရှိပါသလဲဆိုတာကိုသုံးသပ်ထားတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညထဲလေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဆေးကလာတာလက်ပြနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားပြန်လှုပ်ဆောင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ကြောင်းတောက်ချာနေကြပဲကြေညာလိုက်ပြီးတဲ့နောက်စတင်နေမှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကြေညာသွားပါတယ်။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့ကလည်းအလားတူနှုတ်ထွက်ပါမယ်လို့ပြောသွားပါတယ်။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့စူပါဆော့နစ်လက်နက်တွေပါဝင်ဒုံးချီအမျိုးအစားအသစ်တွေတီထွင်ဖို့စလုပ်မယ်လို့လည်းတမန်ပူတင်ကပြောပါတယ်။နျူကလ িয়ার လက်နက်ဖြတ်သန်းရေးကိစ္စကိုဒီဘက်ကစပြီးတော့အမေရိကန်နဲ့တွားမဆွေးနွေးဖို့ရုရှားနိုင်ငံရာရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကိုလည်းမှားထားတယ်လို့ပြောပါတယ်။အမေရိကန်ကတော့ဒီသဘောတူလက်မှတ်ရေးထိုးထားတာကိုရုရှားဘက်ကပျော်ပျော်ကြီးချိုးဖောက်နေတယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ခဲ့တာပါရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်ဒါဟာပြည်ပမှာဖြန့်ချထားတဲ့အမေရိကန်တပ်တွေနဲ့မဟာမိတ်တပ်တွေအတွေ့ဓာတ်ရိုက်ချင်းချောင်းမှုတွေဖြစ်တယ်လို့သမ္မတထရမ့်ကပြောပါရည်ဒါပေမဲ့မစ္စတာထရမ့်ကဆွေးနွေးနိုင်ုံလဲ့တော့ဖွင့်ပေးထားတာပါပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါရည်တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုကန့်ကွက်ကြောင်းစနေနေ့ကပဲပြောသွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်လှုပ်ဆောင်ဖို့တိုက်တွန်းပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတမဒူရိုကိုဆန့်ကျင်ပြီးတော့ယာယီသမ္မတဖြစ်တဲ့ကိုပါသာကိုကြီးညာထားတဲ့အတိုက်ခံကောင်းဆောင်ဝန်ဂွိုက်ဒိုကိုထောက်ခံကြောင်းဖြတ်သားတဲ့အနေနဲ့အတိုက်ခံဘက်ကထောက်ခံသူတွေဟာနိုင်ငံတော်မှာဒီကနေ့စူဝေးဆန္ဒပြကြမှာဖြစ်ပါတယ်။အမေရိကန်ဆိုရကအတိုက်ခံကောင်းဆောင်ဂွိုက်ဒိုကိုတရားဝင်သမ္မတဖြစ်တိမပြူကြောင်ကြီးညာလိုက်ပြီးတဲ့နောက်ဖိအားပေးတဲ့အနေနဲ့အတိုက်ခံတွေဘက်ကအခုလိုလုံးလိုက်တာလည်းဖြစ်ပါတယ်။ဒါပြင်တချို့ယောပါနိုင်ငံတွေကလည်းလာမဲ့သတင်းမှတ်တွေအတွင်းမှာဟွန်ဂွိုက်ဒိုကိုသမ္မတအဖြစ်တည်ဝင်အတိမပြူလာဖို့ကိုမဒူရိုကိုဝေဖန်တဲ့သူတွေကပြောလင်းနေကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအားလုံးကအတိမပြူဖို့လွတ်မြောက်ရေးဘက်မှာယက်တီကြဖို့အမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုလိုက်တဲ့ကြောင့်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကမိကပြောကြလိုက်ပါတယ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာဖိပားရောက်ဗင်နီဇွဲလားနိုင်ငံသားတွေနဲ့လူမှုအဖွဲ့အစည်းတွေနဲ့တောက်ကြနေကတွေ့ဆုံတဲ့အတွင်းအဲ့လိုပြောကြလိုက်တာပါသမ္မတဂွိုက်ဒိုနဲ့သူ့ရဲ့မိသားစုဘေးကင်းလုံခြုံရေးကအမေရိကန်ပြည်သူတွေအတွက်လည်းအလွန်ကိုအရေးကြီးကြောင်းဗင်နီဇွဲလားနိုင်ငံမှာဒီပြဿနာပြေလည်ပြီးတော့လွတ်လပ်ရေးပြန်မရမချင်းသမ္မတထရမ့်အစိုးရအဖွဲ့နဲ့အမေရိကန်ခေါင်းဆောင်တွေဟာဗင်နီဇွဲလားပြည်သူတွေနဲ့အထူးရက်တီသွားမှာဖြစ်တယ်ဆိုပြီးတော့လည်းဒုသမ္မတပန့်စ်ကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာအမေရိကန်သမ္မတ Donald Trump ကအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Miss Pelosi ဟာကျွန်တော်တို့နိုင်ငံအတွက်တိတ်ကိုစိုးပါတယ်။လူပုံကူးတဲ့ကိစ္စကိုလည်းလုံးဝကိုဂရုမစိုက်ပါဘူးလို့ပြောသွားခဲ့ပါတယ်။ မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးသမ္မတကဒတိုင်းဆောက်ဖို့အစိုးရအသုံးစရိတ်တောင်းထားတာကို Miss Pelosi ကသဘောတူမပေးလို့အခုလိုပြောတာဖြစ်ပါရင်အောက်လွှတ်တော်မှာက Democratic Party ကထိန်းချုပ်ထားနိုင်တာမလို့ဒီငွေတွေချပေးဖို့သူတို့ကငင်းဆန်ထားတာပါပါတီနှစ်ရက်လုံးပါဝင်ပြီးဖွဲ့စည်းထားတဲ့ကော်မတီမှာတော့ဒီနယ်စပ်လုံခြုံရေးကိစ္စအတွက်ခိုင်မာအားကောင်းပြီးတော့တကယ့်လက်တွေ့အသုံးဝင်မဲ့နီလန်ကောင်းတွေကိုဒီမိုကရက်အမတ်တွေတင်ပြထားပါတယ်။ဒါပေမဲ့လည်းဒါတော့မှသမ္မတကနောက်တစ်ခါအစိုးရလုပ်ငန်းတွေထပ်ပြီးတော့မပိတ်အောင်လှုပ်ဆောင်ပါမယ်လို့မပြောပါဘူးဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။ဒီနယ်စပ်တတိုင်းကာရေးအငင်းပွားမှုကြောင့်သမ္မတဒေါ်နယ်ထရမ့်က35ရက်ကြာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံကခရုစ်မစ်ဆိုဒုံးကျည်အထက်တမျိုးကိုစမ်းသပ်ပစ်လွှတ်လိုက်တဲ့ဗီဒီယိုဖိုင်တစ်ခုကိုအီရန်ကဝေးဝင်ဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်အမှန်840လောက်ပြန်သနိုင်ခဲ့တယ်ဆိုပြီးတော့ပြောပါရယ်အီရန်ကဝေးဝင်ဌာနရဲ့အင်တာနက်ဆောင်ရွက်လာမှာတင်ထားတဲ့ဗီဒီယိုဖိုင်က38စက္ကန့်ရှိပြီးတော့ဒီထဲမှာဒုံးကျည်စမ်းသပ်ပစ်လွှတ်တာကိုဗတ်ပေါင်းစုံကရိုက်ထားပြီးအဲ့ဒီဒုံးကျည်ဟာတဲကန်နာတဲကပြစ်မှတ်တစ်ခုကိုထိမှန်ခဲ့တာကိုလည်းပြသထားပါရယ်အီရန်နိုင်ငံဟာသူတို့ရဲ့အဓိကရံပတ်ဖြစ်တဲ့အစ္စရေးနဲ့ဒေသတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေအထိရောက်အောင်ပြစ်နိုင်တဲ့မိုင်1250လောက်ထိကိုရောက်ပြစ်နိုင်တဲ့ဒုံးကျည်တွေကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။စနေနေ့ကစမ်းသပ်ပြလွှတ်လိုက်တဲ့ဒုံးကျည်ဟာ945မိုင်လောက်သွားပြီးတဲ့နောက်မှာသူ့ရဲ့ပြစ်မှတ်ကိုထိမှန်ခဲ့တာဖြစ်တယ်လို့အီရန်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးအာမီယာဟာတမီကပြောပါတယ်။ဒါပြင်ဒီဒုံးကျည်ဟာပြစ်မှတ်သေးတွေကိုထိအောင်ပြစ်နိုင်သလို electronic စစ်ပွဲတွေအတွက်လည်းခန့်နိုင်နိုင်ပြန်တန်းနိုင်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ယူရန်နိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုသလိုပဲထုတ်ပြန်ကြေညာလေးရှိပြီးဒါကိုအတိအကျအတည်ပြုလို့ရတာတော့မရှိသေးပါဘူးခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာຫນွေဥပြောင်းဝင်လို့တိုက်ပွဲတွေဖြစ်တဲ့ရာသီမတိုင်ခင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံသားကအပေါက်ပြဲရီနေဒီနေဆက်တဝက်နီးပါးကိုတိုင်းကာမယ်လို့ပါကစ္စတန်အစိုးရကပြောပါတယ်အမေရိကန်စစ်တပ်ကအကြီးကျယ်စစ်ဆင်ရေးတွေလုပ်မယ်လို့အများကခန့်မှန်းထားတာကြောင့်အဲဒီစစ်ဆင်ရေးကာလမှာအာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံနဲ့ရောက်လာတာကိုကာကွယ်တဲ့အနေနဲ့ဒီနယ်စပ်လုံခြုံရေးစီးရုပ်ခတ်တဲ့ကိစ္စကိုခတ်တတ်တယ်လုပ်နေပါတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူတွေကပြောပါတယ်။နောက်ဝါဇီရစ်တန်နယ်စပ်မှာအမြင့်ကိုဗစ်ရှိတဲ့တန်ဆူးဂျိုးခြံစည်းရိုးစောင့်နေတာကိုပြသဖို့အတွက်သတင်းတောက်တွေကိုစစ်တပ်ကတလောကပဲအဲ့ဒီနေရာကိုခေါ်သွားပါတယ်။ချန်စီယိုထိပ်မှာတော့တန်စီဂျိုအဝိုင်းလေကြီးတွေတင်ထားပါတယ်။မိုင်1600လောက်အရှည်ရှိမဲ့ဒီနယ်ဆက်ချန်စီယိုခတ်မှာဖြစ်ပါတယ်။ချန်စီယိုကမဲ့နေရာတချို့နေရာတွေကတော့မြေပြင်အနေထားကျန်တဲ့ပြီးတော့တချို့နေရာတွေမှာတော့ပေ12000လောက်အထိမြင့်တဲ့ထိပ်ရှားစီးနှင်းဖုံးတောင်တွေရှိပါတယ်။ဒီချန်စီယိုခတ်တဲ့အပြင်ကြားမှာခံတက်လို့စခန်းတွေနေနောက်ပြီးတော့ကင်းစခန်းတွေရာနဲ့ချီလဲဆောက်လုပ်နေပါတယ်။ဒီတိုင်းခတ်တာကိုဒေါ်လာ1500တုံးဆွဲထားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ရှင်။
တရုတ်ဒုဝန်ကြီးချုပ်လီယူဟေးနဲ့အခုသတင်းပတ်စောပိုင်းကဆွေးနွေးကြပြီးတဲ့နောက်မှာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုတွေဟာအရေးပါတဲ့တိုးတက်မှုတွေရနေပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေ့ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆုံးသတ်လိုက်ခြင်းကအကြီးဆုံးသဘောတူညီချက်ကိုရရှိလိုက်တာဖြစ်မယ်လို့သမ္မတထရမ့်ကပြောပါတယ်ဒါပြင်တရုတ်နိုင်ငံကဓာတုပစ္စည်းတွေနဲ့လုပ်တဲ့မွေးဖွားဈေးတွေကိုပြင်းမှုအဖြစ်ဥတွေပြတမ်းမှုသတ်မှတ်ဖို့လေသဘောတူခဲ့ကြောင်းသူကပြောကြလိုက်ပြီးတော့ဒီချက်ကအမေရိကန်နိုင်ငံတဲကိုမွေးဆေးတွေဝင်နေတဲ့အပေါ်မှာကြီးမားတဲ့အကျိုးဆက်တွေရှိလာမှာဖြစ်တဲ့ဆိုပြီးတော့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကြားဖြစ်နေတဲ့ဒီကုန်သွယ်ရေးပဋိပက္ခကိုဖြည့်ရှင်းဖို့ရည်ရွယ်ပြီးတော့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါ။ဒါပေမဲ့ဒီဆွေးနွေးမှုရဲ့အဓိကချက်ကတော့ကုန်သွယ်ရေးသဘောတူညီချက်မဟုတ်ဘဲသမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နောက်ထပ်တစ်ကြိမ်ထပ်တွေ့ဖို့ဖြစ်တဲ့ဆိုပြီးတော့နိုင်ငံရေးသုံးသပ်သူပိုကွန်ချန်းကပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ရဲ့ကွန်ပျူတာနည်းပညာတွေအဓိကလှုပ်ဆောင်နေတဲ့ဆီလီကွန်ဗယ်လီမှာဆိုလည်းထိခိုက်မှုတွေရှိခဲ့ပါတယ်2018ခုနှစ်ကအမေရိကန်နည်းပညာကုမ္ပဏီတွေမှာတရုတ်ကုမ္ပဏီတွေရဲ့ယင်းနည်းမြှုပ်နှံမှုကဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့ဒါဟာအဲ့ဒီမတိုင်ခင်တစ်နှစ်ကထက်စာရင်80ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်တယ်လို့ S&P အစုရှယ်ယာဈေးကွက်ကိုကူးကပြီးတော့ Forbes Magazine ကြီးကဖော်ပြလိုက်ပါတယ်ခင်ဗျာ
American ပြည်အောင်စုမှာ Polar Vortex လို့ခေါ်တဲ့ AA လွန်လှိုင်း American လေပိုင်းကိုဝင်ရောက်ပြီးရေတွေခဲကုန်လို့ရေပိုက်လိုင်းတွေပေါက်လျှက်စမီးတွေပြဲလေရင်ခီးစင်တွေဖြတ်ပြစ်ရတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုတော့ AA နည်းနည်းပြန်လျော့လာပါပြီ။နောက်ရက်ပိုင်းတွေအတွင်းမှာအပူချိန်ပြန်တက်လာမယ့်အတွက်ရေခဲတွေပြန်ပြော်လာလိမ့်မယ်လို့မိုးလေဝသသတင်းဌာနတွေမှကြေညာပါတယ်။ရှီကာဂိုမြို့နယ်ကဖြည့်စည်တဲ့မြစ်ထဲမှာရေရဲတုံးကြီးတွေမျောနေတာတွေ့ရသလိုနိုင်ယာဂရာရေတံခွန်ကကျတဲ့ရေတွေလည်းတချို့နေရာမှာခဲကုန်တာပါရှီကာဂိုမြို့နယ်ကအေရမရေကန်ကြီးတွေလည်းခဲကုန်ပါတယ်ဒီသတင်းပတ်အစောပိုင်းကစပြီးတော့နိုင်ငံအလဲပိုင်းနဲ့အရှေ့မြောက်ပိုင်းတို့ကိုဝင်တိုက်တဲ့စင်းနစ်မုန်တိုင်းကဆလို့ဗုဒ္ဓဟူးကြတာရေးနေတွေမှာအပူချိန်ထိုးကျခဲ့တာကြောင့်အခုလိုမျိုးအေးအေးလွန်ရာသီဥတုအနေအထားအတွင်းမှာတည်ဆုံးရသူပေါင်းလူပေါင်း22ဦးရှိသွားပါပြီတောက်ဆာနေကဆလို့အေးအေးနည်းနည်းတော့ရော့လာတယ်လို့မျိုးသားမိုးလေဝသဌာနကကျင်းညာပါတယ်မင်းနီဆိုတာပြည်နယ်မှာလေအေးနဲ့အပူချိန်အနှုတ်53ဒီဂရီဆယ်ဆီယပ်ဝစ်ကွန်ဆန်ပြည်နယ်မှာတော့လေအေးနဲ့အပူချိန်အနှုတ်57ဒီဂရီဆယ်ဆီယပ်နဲ့အိုဝါပြည်နယ်မှာလေအေးနဲ့အပူချိန်အနှုတ်58ဒီဂရီဆယ်ဆီယပ်တို့ထိဖြစ်ခဲ့ပါတယ်ဒါပေမဲ့အခုအပူချိန်ပြန်တက်လာပြီးတော့တနင်္လာနေ့မှာတော့ရှီကာဂိုမြို့မှာ10ဒီဂရီဆယ်ဆီယပ်လောက်ထိပြန်တက်သွားပါလိမ့်မယ်ရှင်
အင်္ဂလန်မှာမကြာသေးခင်ကကစားသွားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ Tottenham Hotspur အသင်းကအနိုင်ရသွားပါတယ် Tottenham Hotspur နဲ့ Newcastle တို့ Wembley မှာကစားကြတာမှာ Tottenham Hotspur အသင်းကတကူးကူးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ် Tottenham တို့ဂိုးကိုတော့ Song Hyo-min က83မိနစ်မှာအဝေးကနေခံသွင်းသွားခဲ့တာဖြစ်ပါတယ် Tottenham အသင်းဟာဒီပွဲအနိုင်ရသွားတဲ့အတွက်အခုလောလောဆယ်မှာအမပေးစရာမှာဒုတိယနေရာကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးတာမို့အချိန်နဲ့တပြည်ညီနားဆင်နိုင်ကြပါရှင်။အခုအရေးအဥဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဗန္နာရေးအသုံးစရာကြောင့်လွှတ်တော်နယ်သဘောတူညီမှုမရတာကြောင့်အမေရိကန်အစိုးရရန်နေရာဒစိတပိုင်းရန်ဆိုင်ခဲ့ကြရတာကြောင့်ရက်ဆိုင်ခဲ့ရတဲ့နှစ်စဉ်နိုင်ငံတော်အခြေပြမိကွန်းကိုတော့လာမယ့်အင်္ဂါနေ့လွှတ်တော်နှစ်ရက်ပေါင်းရှင်းမှောက်တမရဒေါ်နယ်ထရပ်ပြောကြားမှာဖြစ်ပါတယ်တမရဒီနှစ်မိကွန်းပြောမယ့်လွှတ်တော်အစ်မှာတော့ငယ်ရွယ်သူတွေလူနည်းစုတွေနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေလည်းစံချိန်ချိုးလောက်အောင်ပုံများနေပါတယ်တမရရဲ့နိုင်ငံတော်အခြေပြမိကွန်းအပေါ်မှာအကဲခတ်တွေရဲ့ကြိုတင်ခံမှန်းချက်တွေကိုတော့ VOA ရဲ့အင်ဂျူရောသတင်းတောက်ပက်စီဝီဒါကူဆာဝါရာသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးပြောပြပေးပါရှင
် The President of the United States
ငငနီလွှတ်တော်မှာပြောချက်မဲ့နိုင်ငံတော်ခြေပြမင်းကောမှာသမ္မတဒေါ်နယ်ထရန့်ကသူ့ဆိုးရလက်ထက်ဆွတ်ဆောင်ချက်တွေကိုအခိုင်အမာပြောကြားဖို့တည်ကြတယ်လို့ရှိပါတယ
် The state of our union is strong
မက္ကဆီကိုနဲ့နေဆက်မှာဒီတိုင်းကမဲ့သုံးစိအတွက်လွှတ်တော်ရင်းကဒီမိုကရက်အမတ်တင်နဲ့သဘောတူညီမှုမရခဲ့တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရရန်နေရာတစ်စိတ်တစ်ပိုင်းကိုအကြဆုံးရပ်ဆိုင်းခဲ့ရတာကြောင့်ဇန်နဝါရီလနောက်ပိုင်းမှာပြောချမယ်နိုင်ငံတော်အခြေပြမင်းကွန်းကိုလည်းရရွှေခဲ့ရတာပါအမေရိကန်တက္ကသိုလ်ကကွန်ဂရက်စ်လွှတ်တော်နဲ့သမ္မတရေးရာသုတေသနဌာနညွှန်ကြားရေးမှူးဒေးဗစ်ပါကာကတော့သမ္မတအနေနဲ့နိုင်ငံတော်အခြေပြမင်းကွန်းပြောကြားရမှာထောက်ခံသူတွေကိုစီရင်ဖို့အဓိကအာရုံစိုက်လိမ့်မယ်လို့ယူဆပါတယ
် His entire goal right with the State of the Union is going to be to try to reconvince his base
သူရဲ့နိုင်ငံတော်အခြေပြမိန့်ခွန်းတစ်ခုလုံးမှာအဓိကရည်မှန်းချက်ကတော့သူ့ပေါ်ထောက်ခံမှုတွေကိုထပ်ပြီးစည်းရုံးဖို့ကြိုးပမ်းမှာပါတကယ်တော့သူ့ပေါ်ထောက်ခံမှုကအာရုံရာမျိုးဆုံးရှုံးသွားတာမျိုးမဟုတ်ပဲအခိုင်အမာရှိနေသေးပ
ါဒီနေ့နိုင်ငံတော်အခြေပြမိန့်ခွန်းမှာတော့ကြီးကျယ်ခံရတဲ့လမ်းကိုရွေးချယ်ရတဲ့အကြောင်းပြောကြားမှာဖြစ်ပြီးလူမှုကြီးကျယ်ရေးကုန်သွယ်ရေးခြေခံဆောင်ကျန်းမာရေးဆန့်ရှောက်မှုနဲ့ပြည်ပကစစ်ပွဲတွေရပ်ဆိုင်ရေးစတာတွေကိုညီညွတ်ရေးနဲ့အကောင်းမြတ်သဘောထားတွေနဲ့ပြောကြားဖို့ရှိတဲ့အကြောင်းလည်းအင်ဂျီရောကသတင်းထုတ်ပြန်ထားပါတယ်ဒါမှလည်းဗန်ဒါဘတ်တက်တိုကဗနက်ဆာဘစ်စလီတို့လိုနိုင်ငံရေးအကဲခတ်တွေကတော့ညီညွတ်ရေးရောက်တိုက်တွန်းမှုမျိုးသိကြဖို့မရှိဘူးလို့ဟောကိထုတ်ကြပါတယ
် I'm the one that's trying to help you they're the ones
ကျွန်တော်ကခင်ဗျားတို့ကိုကူညီဖို့ကြိုးစားနေတယ်ကျွန်တော်တို့သူမြန်ဟန့်တားဖို့ကြိုးစားနေတာကအဲ့ဒီလူတွေသာဖြစ်တယ်ဆိုတာမျိုးတွေကိုကြားကြရမှာပေါ့ရှင
်ပြီးရနေ့နိုင်ငံတော်ခြေပြမိန်ကောပြောစင်မှာတော့သမရရဲ့နောက်မှာသူ့ရဲ့ Republican Party ကအောက်လွတ်တော်အုပ်ထပေါ်ရယ်ရှိနေကြတာပါဒီနေ့လွတ်တော်စစ်မှာအောက်လွတ်တော်ကိုလူများစုဖြစ်ထိန်းချုပ်ခဲ့တဲ့အတိုက်ခံဒီမိုကရက်ပါတီကလွတ်တော်ဥက္ကဋ္ဌနန်စီပလိုစီရှိနေမှာဖြစ်သလိုငယ်ရွယ်သူတွေလူနည်းစုတွေနဲ့အမျိုးသမီးတွေလည်းစံချိန်ချိုးလောက်အောင်လွတ်တော်ထဲမှာရောက်နေကြပါပြီပြီးခဲ့တဲ့နှစ်မှာတော့ဒီမိုကရက်အမျိုးသမီးကိုယ်စားလှယ်ကအမျိုးသမီးတွေပေါ်လိမ်မဲဆိုင်ရာအနိုင်ကျင့်မှုတွေကိုစန့်ကျင်တဲ့ hashtag #MeToo လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အနှံ့အယောင်ဝတ်ဆောင်တွေဝတ်ဆင်ခဲ့ကြတာပါဒီနေ့မှာတော့အောက်လွတ်တော်ကဒီမိုကရက်တွေက 1920ပြည်တော်ကအမျိုးသမီးတွေမဲပေးခွင့်ရရေးလှုပ်ရှားမှုသင်္ကေတအဖြစ်အဖြူရောင်ဝတ်စုံတွေဝတ်ဖို့အမျိုးသမီးတွေကိုတိုက်တွန်းထားပါတယ
် To him all of the women sitting out there wearing white is just a big statement of opposition in the fact
that တော့အပြူရောင်ဝတ်စုံဝတ်ပြီးထိုင်နေကြတဲ့အမျိုးသမီးတွေအားလုံးဟာသူ့ကိုအကြီးအကျယ်တိုက်ခံလို့ရရောက်သလိုခမာတွေကတဝက်လောက်ဟာလဲသူပြောသမျှမတ်တက်ရပြီးလက်ခုပ်တီးအားပေးတာမျိုးလုံးမမဟုတ်တာတော့သိကြပါတယ်ဒါတွေကသူ့အတွက်စိတ်မသက်သာစရာတွေဖြစ်လိမ့်မယ်လို့ထင်ပါတယ်
။နိုင်ငံတော်ခြေပြမင်းကုန်းကိုနားထောင်မှုဒီမိုကရက်လွတ်တော်အမတ်တွေဖိတ်ကြားထားတဲ့သူတွေထဲမှာတော့သမ္မတထရန့်ရဲ့အပန်းဖြေခေါက်ခွင်းကနေအလုပ်ဖြုတ်ခံခဲ့ရတဲ့တရားမဝင်အလုပ်သမားဗစ်တိုရီနာမော်ရဲလစ်နဲ့ပါဝင်ပါတယ်။ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးသစ်ဖြစ်လာတဲ့အာဖရိကနယ်ပွားအမေရိကန်စတေစီအဘရမ်စာလည်းမတူကွဲပြားမှုတွေနဲ့ရွေးကောက်ပွဲစနစ်ပေါ်စိုးရိမ်မှုတွေပါဝင်ဒီမိုကရက်တစ်ပါတီရဲ့ရည်တည်ချက်သဘောထားကိုတုံ့ပြန်ပြောဆိုဖို့လည်းစီစဉ်ထားပါတယ်။
Do we have a system that makes the voting rights act come to life?
မင်းပြည်ကဥပဒေတကယ်ပဲအသက်ဝင်နေသလား?တချို့ဒေသတွေမှာမဲဆန္ဒရှင်တွေဖိနှိပ်ခံနေရတဲ့စနစ်တခုရှိနေသလားဆိုတဲ့မေးခွန်းတွေရှိနေတယ်လေ
။လေဆက်မှတတိုင်းကာဘိုလွှတ်တော်ရဲ့အတည်ပြုချက်မရခဲ့ရင်နိုင်ငံတော်အရေးပေါ်ခြေအနေဖြစ်ကျညာပြီးဆက်လုပ်သွားမယ်သဘောထားကိုလည်းသမ္မတကတောက်ချန်နေတာပဲပြောဆိုထားပါတယ်။
Well I'm saying listen closely to the state of the union.
နိုင်ငံတော်ခြေပြမိန်ကုန်းကိုတည်တည်ချာချာနားထောင်ပါလို့ပဲပြောကြမှာတယ်။တကယ်ကိုစိတ်လုံရှားစရာကြားရလိမ့်မယ်လို့ထင်ပါတယ်
။ဒီကနေ့ကနိုင်ငံတော်ခြေပြမိန်ကုန်းကတော့မိနစ်80ကြာခဲ့တာပါ။ဒီနေ့မှလည်းနိုင်ငံရေးအရာအခြေတင်ဖြစ်စရာတွေကြုံရတဲ့အတွက်အရင်နှစ်ကထက်တော့ရော့စရာအလားလားလဲတိတ်တော်မရှိလာပါဘူးခင်ဗျာ
။ဒါကတော့သမရမိန်ကုန်းပြောမဲ့ဒီသတင်းလေးနဲ့ပတ်သက်ပြီးတော့ကိုအောင်လင်းဦးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ရခိုင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာမြန်မာတပ်မတော်ရဲ့စစ်ကြောင်းတစ်ခုကိုဒီနေ့မနက်မှာပဲရခိုင်တပ်မတော် AA ကနေဘုံခွဲတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမျိုးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ကျေးရွာဘက်ကလက်နက်ကြီးကြီးတွေကျရောက်ပြီးတော့ဒေသခံတွေအများအပြားစိုးရိမ်မှုတွေနဲ့တိတ်ဆောင်နေကြရတယ်လို့သိရပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။စီရီပတိပကဖြစ်ပွားနေစေရခိုင်ပြည်နယ်တွင်ဒီကနေ့မနေ့မှလည်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့အကြားဘူတီတော်မြို့နယ်ရေဘုတ်နဲ့ကြောက်တန်းရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရေဘုတ်ကျေးရွာသားတို့ကပြောပါတယ
်ဒီကနေ့မနေ့ဆောင်းနိုင်ထိုးကလေးကပေါ့နော်အဲ့ဒီရခိုင်တော်မြို့နယ်ကြောက်တဲ့ကျေးရွာနာကိုဒီတိတိကအင်အားတရာနယ်90လောက်ရှိတဲ့တကယ်ရင်တစ်ခုကကျေးရွာနာကိုရောက်တယ်ပေါ့လေနော်အဲ့ဒီချိန်မှာဒီနေ့ကလေးကပြည်တွေတော်ပိုးပေးတဲ့ဖိုက်တက်တာတစ်စီးကိုဒီလိုဥစားတဲ့အဖေကပြန်ပြေးချစ်တော်တယ်လို့ပြောပါတယ်။အဲ့ဒီကားကိုကျွန်တော်တို့ရေဘုံရှောင်းကျေးတော်အနေကတော်ဆက်မှာပြေးတာပေါ့နော်။ဒီတက်ကနေပြီးတော့အဲ့ဒီကားသွားဝိုင်းတာသွားဝိုင်းတဲ့အချိန်မှာအဲမိုင်းကွေတာပေါ့။မိုင်းကွေတော့ဒီကားဦးတော်ဇာတိမေလို့ပြောပါတယ်
။ဒီတိုက်ပွဲဖြစ်ပွားပြီးသမတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်ရမှာရွာသားတွေကိုလမ်းပြဖြစ်ခေါ်ယူအသုံးပြုခဲ့တယ်လို့လက်နဲ့ကြီးတဲ့ပြေကမှုကြောင့်ရေဘုံကျေးရွာသားတွေနေရာကနေတင်းရှောင်နေရတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ
်လမ်းပြဖို့ဆိုပြီးတော့၃ရက်ခေါ်သားရှိတယ်လို့ဆိုတော့ခုတော့ပြန်ရောက်နေပါပြီဆိုရင်မဟုတ်ဘူးပြောနေပေါ်တယ်မလက်နဲ့ကြည့်တယ်ကြားတယ်ဒီရေဘော်ရောဆိုရင်လက်နဲ့ကြည့်ရေဆန်းနာတယ်ကြားတယ်အဲရောတွေကိုကြော်ပြီးတော့အဲလက်နဲ့ကြည့်နေတဲ့သူတို့လူတွေကကြောက်လန့်ပြီးတော့ဆိုဆိုတဲ့နေရာကိုနည်းနည်းဆွဲပြေးကြတာပေါ့
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဇန်နဝါရီလ30ရက်နေ့မှာချင်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးဘက်ဆွဲဘက်တွင်မှဘုံမှုရုပ်ဆိုမင်းတို့က VOA ကိုခုလိုပြောပါတယ်
ကျွန်တော်တော့မသိရသေးဘူးခင်ဗျာဒီမြို့လို့မရဘူးပါတော့ခင်ဗျာအင်းအဖွဲ့နဲ့ကျွန်တော်တို့ထိတွေ့မှုအချိန်ကတော့30ရက်နေ့လောက်မှာတော့ထိတွေ့မှုရှိပါတယ်အဲဒီပလောက်ပဲချမ်းပါပါပဲနောက်ဆက်ထိခိုက်မှုအချိန်တော့ရှိပါတယ်
2018နိုဝင်ဘာလကုန်ကနေ2019ဒီကနေ့အထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်ဆက်ဆုတ်ဆုတ်လို့ဖြစ်ပွားနေခဲ့တာပါမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းတွေမှာကြားဝင်ဆောင်ရွက်ပေးနေတဲ့တရုတ်အထူးကုသလမစ္စတာဆွန်ကိုရှန်းနဲ့ရခိုင်တပ်မတော်အပါအဝင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တို့ဟာတရုတ်နိုင်ငံဂူမင်းမြို့မှာပြီးခဲ့တဲ့ဂျာတာဗရီနေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့ဓမ္မစစ်ကတ်ကကနေဒီကမ္ဘာ20ရက်ထုတ်ပြန်ချက်ထုတ်ပြီးတဲ့နောက်မှာဒီဓမ္မစစ်ကတ်ရဲ့ဆွေးနွေးလုပ်ဆောင်မှုအခြေအနေတွေပေါ့အခုတကယ်လို့ဒီလက်ရှိဒီဆမ်းမြောင်းနဲ့ဒီရခိုင်ပြည်ရဲ့အခြေအနေတွေလေဒီအစိုးရကကြတော့ဒီရေးရရေးစစ်ဆင်တဲ့ပတ်သက်ပြီးတော့စစ်ဆက်ဘယ်လိုဆောင်ရွက်နေလဲဆိုတဲ့ကိစ္စတွေလည်းဆွေးနွေးဖြစ်တယ်နောက်တစ်ခုကတော့ဒီကိုကန့်ရဲ့ရခိုင်ရဲ့ဒီတအားဖွေးဒီတပွင့်ချင်းကြီးရဲ့ဒီလက်ရှိအခြေအနေတွေပဲလေအဲ့ဒီကိစ္စတွေလည်းဆွေးနွေးဖြစ်တယ်ဒီခံကြည့်တဲ့မှာဗမာစစ်သားရဲ့ဒီလက်ရှိခိုးစစ်ဆင်တဲ့နေရာအခြေအနေတွေပေါ့နော်အဲ့ဒီကိစ္စမှာဒီနောက်ထပ်ပါဘူးဖြစ်လာနိုင်လေဆိုတဲ့ဥစ္စာတွေဆင်းနေဖြစ်တာပေါ့အဓိက
ပြောဆိုရကြတော့ဒီမြန်မာရေးစစ်တမ်းမှာလည်းပတ်သက်ပြီးတော့ဟိုရှေ့ချက်ဘလို့ဆောင်ရွက်နေတဲ့ဆိုတဲ့ကိစ္စကိုပဲအဓိကထားပြီးရှင်းနေပါတယ်။တရုတ်စုကိုယ်စားလှယ်နဲ့ရခိုင်တပ်မတော်အေအေတမ်းလောင်ဖွဲ့တီအန်အယ်လီကိုကံဖွဲ့ ဒီစင်ဘာ22ရက်နေ့ကတမတော်ကနေပြည်ကတက္ကသိုလ်ရစေးရေးနဲ့ထောက်ရငင်းချမ်းကြီးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းသတိကန်တိုင်းစတဲ့စစ်တမ်းကြီး၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ထားမယ်လို့ကြေညာသားပြီးမဲ့လည်းရခိုင်ပြည်နယ်ဘက်ကတော့မပါရှိပါဘူး။ဇန်နဝါရ
တွေကတိုက်ပွဲအခြေအနေနိုင်ငံအင်တရင်ပြပခဲ့တာပါတဆက်သေးပါပဲဒီလိုမျိုးတိုင်းရင်းဒေသကစီးရဲတင်းမာမှုတွေကိုခါးစည်းခံနေရတဲ့ဆစ်ဆောင်ဒုက္ခတွေတွေကြောင့်တင်ပြထားတဲ့မြမတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းသားဒေသတွေမှာမြမစစ်တပ်ကအပြစ်ခတ်ရဲစဲရေးယာယီကြီးညာထားတာကိုစိုးစိုးသူတွေရှိတယ်လို့ပဲအပြစ်ခတ်ရဲစဲမှုအချိန်ကာလကဒီထက်ပိုပြီးကြကြဖြစ်တဲ့ဆိုပြီးတော့ပြောဆိုမှုတွေလည်းရှိပါတယ်ဒီလိုမျိုးအပြစ်ခတ်ရဲစဲထားပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်တပ်တခါတလေရင်ဆိုင်မှုရှိတယ်လို့လက်နက်ကိုင်ချင်းချင်းကြားမှာလည်းတိုက်နေကြတော့မို့လို့စစ်ဘေးရှောင်ဒုက္ခသည်တွေကနေရမပြောင်းနိုင်ရကျဲကြသေးပဲဖြစ်နေပါတယ်ဒီလိုမျိုးတိုက်ပွဲတွေအပြင်စစ်ဘေးတင်နေတွေကပြည်သူတွေအတွက်တခြားအခက်အခဲဘာတွေရင်ဆိုင်နေရပါသလဲစစ်ရေးရိုက်ခတ်မှုကဘလောက်ကြီးမားကျယ်ပြန့်ပါသလဲဆိုတာကိုမြန်မာတခွင်အစီအစဉ်မှာမြင်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြထားပါတယ်
မန်တုံမြို့နယ်မန်မန်ရွာကမှအေးချောင်းဟာ2016ခုနှစ်တုန်းကတိုက်ပွဲဆောင်လာပြီးနမ်တူမြို့နယ်ကကျုပ်စော့ဒုက္ခသည်စခန်းမှာနေထိုင်နေတာဟာနှစ်နှစ်ကျော်ရှိနေပြီးတော့ကြောင်းတက်နေပြီဖြစ်တဲ့သူ့ရဲ့ကလေး၃ယောက်နဲ့အဲ့ဒီစခန်းမှာအတူတူနေထိုင်နေတာပါ။ဂျန်နဲ့သူ့ရဲ့မိသားစုဝင်တွေကတော့2016ခုနှစ်တုန်းကတိုင်းဒါလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရပြီးပြန်လွတ်လာတဲ့အချိန်မှာတော့ရွာမှာပဲကျန်ခဲ့ပါတယ်။အခုချိန်မှာတော့သူ့အနေနဲ့အဲ့ဒီစခန်းမှာပဲစေနာဝန်နဲ့စခန်းတောင်ရံနဲ့အဖြစ်ပြန်လည်ထမ်းဆောင်နေပါလေ။အကြသေးရင်ကတက်မတော်ကဤပီလာကော်အထိဆေးရလှရှာမှုတွေရက်တက်လိုက်တဲ့ဆိုတဲ့အတွက်မအေးချောင်းအနေနဲ့ပြန်မှုမျှော်လင့်ချက်တွေရှိလာပေမဲ့လည်းမပြန်ရဲသေးဘူးလို့အခုလိုဆိုလာပါတယ်
။ဟိုဘက်ပြန်သွားကအတိကကပညာရဲ့အရန်ပြတ်တယ်။တန်အတန်းကြီးလာဆိုရင်လည်းတို့မိုင်းမော်မှာနှမ်းဟိုင်းမှာတော်လေဆိုရင်ကရှင်းရှင်းတော့ဆန်တနိုင်လောက်တနိုင်ခွဲလောက်လူကြီးရှင်တနိုင်ကလေးရှင်တနိုင်ကြော်ကြော်လောက်ပေါ့။ဝေးအရန်ဝေးရပေါ့။ဒီထဲမှာရောက်လာဆိုရင်ကပညာအရန်ပိုကောင်းတာပေါ့။စာလဲတော်တော်များများတို့ရတော့တာပေါ့။ဟိုဘက်နေဆိုကတချို့လူကတောင်မအောင်ဘူး။ပငယ်သားနောက်မှ3နှစ်4နှစ်တောင်မှထားရင်ပထမသားရောတို့တောင်မမအောင်နိုင်ဘူးပေါ့။တို့ဖြစ်နေဆိုရင်ပိုကြောက်ရပေါ့။ကျမတို့လည်းရှာတို့တို့လည်းရှာမပြောနိုင်ဘူးလေတို့ဒီအဖွဲ့ဒီရောထဲမှာဝင်လာဆိုမပြောနိုင်ဘူးမပေးဘူးဆိုမပေးမပြောနိုင်ဘူးပေါ့သူတို့ဆိုင်ရေးစားရခတောင်းမယ်ဆိုတာသူတို့ပေးရမှာမပေးဟန်လည်းမရအောင်ပေးတော့လည်းတရားဖွဲ့တိလာတယ်လည်းနင်တို့တရားဖွဲ့ကြွေးထားမွေးထားဆိုတာမရအောင်အဲ့မျိုးအဲ့ဒီကြောင့်ခက်ခဲပေါ့ကြောက်ရပိုကြောက်ရပေါ့
အခုချိန်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တက်မတော်နဲ့မဟုတ်ပဲမကြာခဏထိတွေ့မှုဖြစ်ပွားနေတဲ့အဖွဲ့တွေကတော့ RCSS နဲ့ SSPP TNLA ကိုဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့ဒီလိုထိတွေ့မှုဖြစ်ပွားနေတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကကော့ခိုင်မြို့နယ်၊နမ်တူမြို့နယ်၊နမ်ခမ်းမြို့နယ်တို့ရဲ့ကနှစ်ရှည်ကြာနေတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာနေရပြန်ဖို့အတွက်တွန်းဆုံနေကြပါလေ။တမရော်ဘက်ကစေလှုပ်ရှားမှုတွေကိုတော့2018ခုနှစ်နှစ်ကုန်ပိုင်းကနေအပိလကုန်အထိရပ်တန့်ထားမှဖြစ်ပြီးအဲ့ဒီလိုရပ်တန့်ထားတဲ့အချိန်မှာထိတွေ့မှုတွေဖြစ်ပွားပြီးလက်မြေတိုးချစ်နေတဲ့ဆိုတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကိုလည်းဖေဖော်ဝါရီလ၁၂ရက်နေ့နောက်ဆုံးထားပြီးပြန်လည်ဆုတ်ခွာပေးဖို့တမရော်ကထုတ်ပြန်ထားပါလေ။နမ်တူမြို့နယ်မှာဆိုရင်တော့စစ်ပီးချောင်းစကန်၃ခုရှိနေပြီးအဲ့ဒီစကန်၃ခုက2016နှစ်လောက်ကတည်းကပေါ်ပေါက်လာတဲ့စကန်တွေဖြစ်ပြီးအိမ်အောင်စု129စုကလူဦးရေ969ယောက်ခိုးလုံနေကြတာပါလူဦးရေ159ယောက်ရှိတဲ့စီစုတိုက်ပွဲချောင်းစကန်ရဲ့တာဝန်ခံဦးဝံလူကတော့အခုအချိန်မှာလက်နက်ကိုင်ဖွဲ့တွေဟာပြန်လာခဲ့ပါလို့ခေါ်နေပေမဲ့လည်းဒေတာကန်တွေဟာအခြေအနေကိုစောင့်ကြည့်နေတာကြောင့်မပြန်ကြသေးတာလို့လည်းအခုလိုပြောပါသေးတယ်
ဖွဲ့တော့အားလုံးကတော့ကိုယ့်နေကိုယ်ပြန်လာခဲ့ပါလို့အဲ့လိုပြောတာပဲဒါပေမဲ့မပြန်ရေးတာပဲရှိသေးတယ်ချင်းနေကောင်းကောင်းလို့ပြန်မှာပါအားလုံးကတော့ဟုတ်ကဲ့ကိုယ့်ရဲ့နေကိုယ့်ရဲ့ဟိုလက်ဖက်ချနေပါလေရှိသေးတော့ဘောနော်ဟောအင်းလေးဆုပ်ပေမဲ့လည်းပြန်လုပ်လို့ရပါတယ်အဲခပ်ချင်းမှကြောက်လို့တော့အဲ့လောက်ပဲတူတူကငုံတဖြည်းဖြည်းတော့ပြန်မှာအားလုံးတော့ကိုယ့်နေမီကိုယ့်ဒေတာပြန်မှာပါအခုကနင်းနေနားထားတယ်ဆိုတော့ခဏဆောင်းစားဆောင်းဆန်းနေတာပေါ့ပြုံးလို့လေခုမှကျတော့တောင်ရနဲ့ကျောင်းစပါနွားဝက်အဲ့လိုမွေးမြူရေးတွေလုပ်ကြပါလေဒီမှာကျတော့လက်လုံးလက်စားပေါ့ဒီတရက်ဟောစားတရက်လို့တရက်ဘိုးကြောက်နေပါလေလိုက်ချအဲ့လိုမျိုးနဲ့စားနေပါလေအဲ
ဒေသခံတွေနေရပြန်ဖို့အတွက်ဆိုရင်တော့တခြားသောဆိုရင်မှုတွေကလည်းရှိနေပါသေးတယ်အဲ့ဒါကတော့နေရပြတဲ့အချိန်တိုင်းသားလက်လက်ကန်တွေကရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားမှာကိုစိုးရိမ်နေကြတာပါဒီလိုဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်ဒီတတ်တမ်းမဟုတ်တဲ့သူတွေကလူမျိုးရေးကိစ္စတွေကြောင့်ဆိုတဲ့ပြောဆိုမှုတွေရှိနေပေမဲ့အဲ့ဒီလိုပြောဆိုနေကြတာဟာမှန်ကန်မှုမရှိပဲနားလည်မှုလွဲတာကြောင့်ဖြစ်တယ်လို့နံမတူမျိုးနဲ့ကျက်ချင်းဤတင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးဆိုင်ပါညာကအခုလိုဆိုပါတယ
်ဒီတိုင်းသားဥမာလူနည်းစုဆိုတာနော်ဒီဒီဒေသမှာရှိတဲ့ကျေးရွာအားလုံးကဒီတော်ပိုင်းဆက်ဆံတဲ့နေရာမှာခွဲခြားဆက်ဆံတာတော့မရှိဘူးเนาะလူတွေသိရတော့လောက်တော့ခွဲခြားဆက်ဆံမှုကမရှိဘူးသူဒန်းလူပဲဆက်ဆံတယ်ဟိုဒီရွာကနာစီဟိုရွာနာစီဆိုတဲ့သဘောမျိုးလည်းမရှိကြပါဘူးသူဒါနဲ့ဒီသူတို့ဖြစ်နေတဲ့ဥစ္စာကိုကသူတို့ရဲ့ဒီတိုက်ရေးကိစ္စเนาะတိုက်ရေးဆန်းတဲ့ဒီပလောင်နဲ့ရှမ်းရည်လိုဖြစ်တာမဟုတ်ဘူးသူကဒီပလောင်တရားတွေတတ်နေဒီ RCA တတ်ဖြစ်ကြတာလူမျိုးရေးတင်းတယ်လို့ဖြစ်တဲ့ပြဿနာမဟုတ်ဘူးပေါ့ဒါမဲ့တချို့ကြတော့အမြင်ဆောင်ပြီးမှလူမျိုးရေးကိုမြင်သွားတော့အဲမှာပြဿနာတော့မကြီးတယ်မကြီးသွားတော့ပေါ့အဲ့လိုကြောင်းပါအမှားတော့တို့ဒီတော်ရင်လက်နဲ့ကန်ဖွဲ့စည်းတွေကတော့ဘယ်တော့မှတို့ဟိုခွဲခြားဆက်ဆံပြီးတော့တို့ဒီရွာကိုတို့လူမျိုးမဟုတ်တဲ့ရွာကိုတို့ကခွဲခြားဆက်ဆံတာတော့မရှိဘူးအားလုံးကိုတို့ကတော့ဆက်ဆံပါလေကောင်းမွန်ဆက်ဆံတယ်ဒါပေမဲ့တခါလေကြာပြောလို့ပေါ့ဒီရွာထဲရောက်လို့ရှိရင်တချို့ကဒီရွာသားတွေကမနေစမဆိုင်တတ်နဲ့တွားပြီးတော့ပူးမိတာတို့ပေါင်းမိတာတို့နောက်ဆုံးကြတော့ဒီအတူတူစားတောက်တာတို့ရှိကြတာပေါ့ရှိပြီးတော့မှတချို့လူကအမြင်ကတမျိုးဆောင်းသွားတာတွေရှိတော့ပေါ့လေအဲ့လိုကြောင့်ပဲသူတို့ပြဿနာတွေကမကြီးသွားတယ်မကြီးသွားတယ်တချို့ကလည်းဟိုတရင်ပေးရအမားတရင်ပေးဆိုတာလေရွာသားအချင်းချင်းတရင်ပေးတာဟိုလက်နက်ကန်ဖွဲ့ကနေပြီးတရင်ကတော့ဘယ်တော့ဘယ်လို့မှမရနိုင်ဘူးသူဝင်လာတယ်ပြန်ထွက်သွားတယ်အဲ့လိုသဘောမျိုးပဲရှိတော့ဘူးဝင်လာတဲ့အချိန်မှာသူတို့အဲ့မှာရွာသားတွေစီကနေရတဲ့တရင်ပဲနောက်သူတို့ရွာကိုပြန်ပြီးတော့ဒီအရေးယူတဲ့ဆိုင်ရာလှုပ်သွားတယ်ဒုက္ခပေးတာတွေပဲဖမ်းတာစီးတာတို့ဖြစ်သွားတာတော့ဘောနော်အဲ့ဒါရွာသားကြောင့်ရွာသားထိခိုက်တာပဲရှိရင်အရေးကြီးတာအမြင်ဆောင်သွားလို့ဒါဟိုလူတွေကထင်ကြတာအမှန်တော့အဲ့လိုသူတို့တတ်တည်မှာတော့အဲ့လိုမရှိကြပါဘူးအ
ခုချိန်မှာတော့တမတော်ဘက်ကစီးရေလှူရှာမှုတွေရပ်တန့်ထားတဲ့အပေါ်ငင်းချင်းကြီးလိုလားနေတဲ့သူတွေကကြိုးဆိုကြပေမဲ့အဲ့ဒီတက်ချင်းပုံများများရပ်တန့်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်တမတော်ဘက်ကတော့အဲ့ဒီအပြည့်ရက်နေတဲ့ကာလအတွင်းစုနေဝယ်တွေကိုအများဆုံးကောင်ထည်ပေါ်ဖို့ရှိရဆိုပြီးတော့လည်းပြောဆိုထားပါသေးတယ်အခုချိန်မှာတော့မြန်မာနိုင်ငံမှာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ဆယ်ဖွဲ့ရှိနေပြီးမျိုးသားပြန်လည်တင်မြေရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနကတော့လက်မှတ်မရေးထိုးရသေးတဲ့အဖွဲ့ရှိဖွဲ့ကိုလည်းနိုင်ငံရေးစွန့်ဝဲတွေစီအများဆုံးရရှိအောင်စူးစမ်းနေတယ်လို့ပြောဆိုထားပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကသတင်းအေဂျင်စီကနေပြည်ဝင်ပို့ထုတ်လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညရေမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190လို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့စနေညဒိုင်းလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လူဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒိုင်းလီလိုက်စီစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းလီလိုက်စီစဉ်မှာတော့မြစ်ဆုံစီမံကိန်းဆက်လုပ်ရေးမလုပ်ရေးကြောင့်အစိုးရအနေနဲ့နိုင်ငံရေးသံတမန်ရေးနောက်ဆက်တွဲကြုံရနိုင်တဲ့အခြေအနေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်ပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီမြစ်ဆုံကိစ္စကိုစိတ်ဝင်စားစောင့်ကြည့်အခက်ခဲနေရတဲ့ဒေသဆရာကြီးဖြစ်ကြတဲ့ဦးစီရသူဦးတီရသူကိုကျွန်တော်ဖိတ်ကြားထားပါတယ်။ဆရာဦးစီရသူဆိုလို့ရှိရင်သူတို့ရဲ့ဒီ Voice Channel မှာမြစ်ဆုံကိစ္စကိုဒီတစ်ပတ်ညနေဖုန်းဆောင်ပါဖြစ်နေရေးထားတာရှိပါတယ်။နောက်ဦးတီရသူရဆိုရင်လည်းဒီတစ်ပတ်ထဲမှာပဲဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးသဘောထားအမြင်ဆောင်ပါတစ်ခုရေးသားထားတဲ့ပုံကိုလည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်လို့အရင်ဆုံးပေါ်လေဒီမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားအမြင်သဘောထားကွာချက်တွေရှိနေတဲ့အပိုင်းကိုအရင်ဆုံးကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဆွေးနွေးစီရင်ပါတယ်ဒီအစိုးရတော့ဒီမြစ်ဆုံကိစ္စဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်ဆိုပြီးတော့ဒီတစ်ပတ်ထဲမှာပဲပြောသွားတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံလည်းပဲစီမံကိန်းကိုစာချုပ်ပါသဘောတူညီချက်တိုင်းလိုက်နာပြီးအကောင့်ထဲပို့ဖို့ဆိုပြီးတွန်းအားပေးနေပါတာတွေရှိပါတယ်ဒီမြန်မာလူလူကြားမှာတော့ဟိုဒီစီမံကိန်းကိုအတိုက်ခံဟိုလက်မခံနိုင်တဲ့သဘောထားလည်းရှိနေပါတယ်ဆိုတော့ကိုတရားသွေးဒီကိစ္စမှာမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားမှာအမြင်သဘောထားတွေကဘလို့ဘလောက်တောင်ကွာချက်တွေရှိနေတယ်လို့နားလည်ထားလဲခင်ဗျာ
တရုတ်နိုင်ငံကတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီ Dawson City ကို NLD ဖပြီးတော့ကျွန်တော်တို့ဒီအာရာကြလာတဲ့အစပိုင်းမှာတော့ဒီလောက်မဆိုးဘူးပေါ့နော်ဒီလောက်မဆိုးဆိုတော့တို့ကလည်းတခါမှကျွန်တော်တို့ဒီတိုင်းပြည်ရဲ့ဒီအုပ်ချုပ်ရေးအာဏာကိုရရှိတဲ့ဒီအတိုက်ခံပေါ်တော့အတိုက်ခံပေါ်ရတဲ့တစ်စလုံးလက်တည်လာပြီးပထမဆုံးကျွန်တော်ဒီအုပ်ချုပ်ရေးအာဏာကိုရရှိလာတဲ့ဒီပါတီတစ်ခုနဲ့ခေါင်းဆောင်မှုအစ်တစ်ခုကိုသူတို့နေနေလည်းဒါပထမဆုံးကြုံတွေ့ရတာဖြစ်တဲ့အတွက်သူတို့နေနေလည်းအများကြီးချိန်ဆနေတဲ့အပိုင်းမျိုးအစကတည်းကရှိတာပေါ့နော်ဆိုတော့အဲ့လိုအခြေအနေရနေပြီးတော့ကျွန်တော်တို့ဒီဖြည်းဖြည်းချင်းကျွန်တော်တို့ဒီလက်ဖက်ဆက်ဆက်ရိုးထူတော်လာပေါ့နော်ဒီရောကစီအစိုးရနဲ့ပြုတ်နိုင်ငံနဲ့ကြားမှာအဲ့တော့အဲ့ဒီအချိန်မှာပဲကျွန်တော်တို့ဖြစ်တော့ဒီရခိုင်ရေးကိစ္စတွေဖြစ်တာပေါ့နော်ရခိုင်ရေးကိစ္စတွေဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံတကာပက်ချာတွေဝင်လာတဲ့ခါမှာတော့၃နှစ်ဆိုတဲ့ကာလပတ်မှာတရုတ်နိုင်ငံနဲ့ဒီလိုတပါရွေးကြကျွန်တော်တို့ဒီလိုမျိုးဟိုနိုင်ငံဖြစ်ပြီးအပြင်ကိုကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်တို့ဒီပက်ချာတွေအောက်မှာပေါ့တော့ဟိုရုံးကန်တဲ့ခါမှာတရုတ်နိုင်ငံအကူအညီတွေဗလာပေးမှမဟုတ်အများကြီးယူခဲ့ရတယ်ရည်ပြေးမှုတွေအများကြီးယူခဲ့ရပေါ့တော့ဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုလူရင်းတို့ရှင်းပြောရဲဟိုသမားပဲတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီပို့ပြီးတော့ဒီမိုကရေစီကိုဟိုလိုလားတောင်းတာတယ်ပို့ပြီးတော့ပြည်ပြောင်းလဲရေးဒီကိုအရင်ဥပဒေစင်ဆိုအပ်ထွက်ပို့ပြီးတော့ဟိုကြက်ကြက်ပြက်ပြက်ပေါ့နော်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တစ်ခါလေနည်းနည်းဆန်ဆန်လုပ်မယ်လို့ဒီစားတဲ့အနေအထားမှာတရုတ်နိုင်ငံနေနဲ့ဟိုတတိထားဆက်ဆံခဲ့ပြီးမဲ့ပြည်ပြည်ပြည်ချင်းကြတော့ကျွန်တော်တို့ဒီအကောင်သတိနဲ့ဆက်မှာလဲဒီကျွန်တော်တို့ဒီပြည်ပြောင်းလဲရအရှင်ဟိုစိတ်မပြင်းဘူးခပ်ပြေးပြေးပဲသွားတဲ့ဒီအနေအထားမှာရှိတယ်လို့ပဲတော့တစ်ခါမှလည်းဒီရခိုင်ကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတကာအကျင့်ပေးကိုဟောအရင်ရှိခဲ့တဲ့ကျွန်တော်တို့အစိုးရလိုမျိုးပဲကျွန်တော်တို့တရုတ်နိုင်ငံရဲ့ဒီကျွန်တော်တို့ဒီအားကိုယူပြီးတော့ရင်ဆိုင်ရတဲ့အနေအထားလေးလက်ရှိလာအခါကျတော့ဒီ၃နှစ်အတွင်းမှာတရုတ်နိုင်ငံကအရင်ရှိခဲ့တဲ့ကျွန်တော်တို့ဒီဖြီးဝါးရေးကျွေးပေါ့နော်ဖြီးဝါးကျွေးဆိုတော့ကျွန်တော်တို့ဒီဂရီကုတ်ရှိခဲ့တဲ့စာချုပ်ရှိခဲ့တဲ့စာချုပ်တွေကိုပြန်လည်အကောင်အထည်ပို့ဖို့ကိုတို့အနေနဲ့ဒီပြန်ပြီးတော့ဒီလက်ရှိကျွန်တော်တို့ဒီ2020အစိုးရဒီအပြေဘူးအချိန်ရောက်ပြီလို့သူတို့တွေးဖို့ရပါတယ်ဘာလို့ဆိုတော့တော်တော်တန်တန်လည်းဒီအစိုးရကသူတို့အများကြီးရက်တည်ပြီးလုပ်ပေးခဲ့တယ်ဒီအစိုးရသဘောတဘာဝကိုလည်းနားလည်သွားပြီးဖြစ်တဲ့တော့ဘာလို့ရှေ့ပို့ပြီးတိုးလာတာပေါ့နော်ကျွန်တော်မြစ်တုံနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်နားလည်တာဆိုလို့ရှိရင်ကျွန်တော်တရုတ်နိုင်ငံအနေနဲ့ကဂုံတိတ်ခါအနေနဲ့ဆိုသူတို့ရဲ့ထုတ်တာချုပ်ထုတ်ထားပြီးသားအနေထားမှာသူတို့ရဲ့ဂုံတိတ်ခါအနေနဲ့သူတို့ရဲ့နောက်တစ်ခါဩဇာညောင်းမှုကိုလည်းဆန့်တတ်တာလည်းပါတာပေါ့နော်ဆိုတော့ဟိုထပ်ပြီးဖြားပေးလာတဲ့အမျိုးအများကြီးချင်းနေနေတွေ့ရတယ်ပို့ပြီးတော့
ဟုတ်ကဲ့ဟိုတခုရှိတာဒီတရုတ်နိုင်ငံအနေနဲ့ဒီသူ့ရဲ့စီးပွားရေးမဟာဗျူဟာရေးမှာပါနေတဲ့ဒီမြန်မာနိုင်ငံမှာသူ့ရဲ့ဒီလက်ရှိလုပ်နေရတဲ့နောက်မှာလုပ်ဖို့ရှိနေတဲ့လုပ်ငန်းတွေမှာဟိုစတင်နိုင်မျိုးနောက်ထပ်ကြော်မအောင်စိုးရင်လို့အရှုံးမပေးချင်တာမျိုးဖြစ်နိုင်လာတယ်ကျွန်တော်အဲ့လိုစဉ်းစားချက်တွေလက်ရှိပါတယ်တရုတ်နိုင်ငံအနေနဲ့ဟိုဒါပရက်ဆီဒန့်တဲ့ပေါ
ဘူးပေါ့နော်။အမှန်တမ်းမှာဩသာအာသာရောကျွန်တော်အင်အားကြီးမားတဲ့နိုင်ငံတစ်မျိုးနိုင်ငံဒီလိုမျိုးနိုင်ငံကြီးလိုဟာမျိုးကတော့ပို့ပြီးတော့ကျွန်တော်တို့ဒီလိုသဘောထားမျိုးပို့ရှိတာပေါ့ဗျာ။ဟိုနောက်ကျင်းသွားအောင်ဘာလို့လဲကျွန်တော်တို့ဒီကျင်းပစီမကိမာလည်းတက်တနာရှိခဲ့တယ်လို့ကျွန်တော်တို့ဒီမြေဆုံမှာလည်းဒီလိုမျိုးဟိုသူတို့ဟိုပေါ်တော့ကျွန်တော်လည်းကြားပါတယ်လားဒီနိုင်ငံရေးရဥဒေသိလက်ထက်မှာဒါကိုရလိုက်ပြီးတော့ဟလာကျွန်တော်တို့ဒီကျင်းကျွန်တော်တို့ဒီရင်းနှီးကြုံတာပေါ့ပေါ်တော့ဒီလုပ်ငန်းကိုကျွန်တော်တို့ဒီမြေဆုံပစီမကိကိုဟလာဟိုအတုံးပြုပြီးတော့အတုံးချပြီးနိုင်ငံရေးအတွက်သူ့နိုင်ငံရေးအတွက်အတုံးချသွားတယ်လို့သူတို့တွေခံစားသူခံစားချက်မကောင်းဘူးပေါ့နော်ဒီလိုမျိုးဒီသူတို့ရဲ့ရင်းနှီးကြုံတာပေါ့ပစီမကိကိုမှလည်းလွတ်သက်တယ်လို့ရဆိုင်ပြီးတော့နိုင်ငံရေးအမြတ်ဆုံးတာသူတို့ဟိုမရှိတတ်ဘူးပေါ့ဗျာဒါကြောင့်မို့လို့တောက်တော်တာမျိုးတွေဘဝကြီးမှာဆက်ပြီးမဖြစ်အောင်ဟလာသူတို့ဘက်ကလည်းဒီကိစ္စကိုကျင်းထားတယ်ဆိုတာဒါဖြစ်နေတာပေါ့နော်ဟိုသို့တော်လည်းပဲဟိုဒီကိစ္စမှာတတော်အမြင်ပြောရရင်တော့ဟိုနှစ်ဖက်ညှိနှိုင်းပြီးတော့ပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်ဒီစာချုပ်တွေချုပ်ခဲ့တာဥပဒေနဲ့ငါသက်ပါလည်းမဟုတ်ဘူးကိုဘက်ကကျွန်တော်တို့ဖြစ်ဆိုရပေါ့နော်ကျွန်တော်တို့တရားဝင်ကျွန်တော်တို့ဒီလူတို့ကရွေးကောက်တင်တော့ထားတဲ့မရှိတဲ့အစိုးရတရားရဲ့အောက်ပါချုပ်ထားတဲ့ဟာဟိုစာချုပ်တစ်ခုဖြစ်တဲ့ဆိုတော့ဘလို့အများကြီးကျွန်တော်တို့စွန့်စားမှုကြီးမှာတဲ့အချိန်မှာချုပ်ထားတာဗျ။ဆိုတော့ဒါကဟိုထိခိုက်နိုင်တယ်ဒါတော့တရုတ်နိုင်ငံလက်ခံပြီးတော့ကျွန်တော်တို့ခုတိုင်းနဲ့နီးနဲ့သူတို့ရဲ့နောက်ကိုဒီလိုမျိုးမဖြစ်ပြခြင်းဘူးဆိုတဲ့ဟာကိုအဖြေရှာတင်တာပေါ့နော်။
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ဦးစီရဲ့သူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ကျွန်တော်အရင်ဆုံးတစ်ချက်အနေနဲ့ကတော့ဒီမြေဆုံစီမံငင်းနဲ့ပတ်သက်လို့ပေါ့လေမြန်မာလူလူမြန်မာဆိုးရွားနဲ့ဒီတရုတ်နိုင်ငံတို့ကြားမှာအမြင်သဘောထားဘလောက်ထိကွာဟနေလဲတလဲဆိုတာကိုအရင်ဆွေးနွေးစေချင်ပါတယ်အခုကျွန်တော်ကြားသိရတော့ဆိုလို့ရှိရင်တော့ဒီစီမံငင်းကိုဒီဒေသခံကချင်တိုင်းသားတွေမှလာမကပါဘောနော်မြန်မာနိုင်ငံသားတွေကြားထဲမှာလဲဟိုလက်မခံချင်တဲ့သဘောထားတွေကျွန်တော်ကြေကြေလောက်ကြားနေရတယ်ရှိပါတယ်ဒီမြန်မာဆိုးရွားကတော့ဒီစီမံငင်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်လဲနေရာပြောင်းတာဒါမှမဟုတ်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုနဲ့အစားပြန်ပေးတာစသဖြင့်ပေါ့လေဖြစ်နိုင်ရရှိတဲ့နည်းလမ်းတွေစဉ်းစားနေတယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဟိုတရုတ်ဆိုးရဘက်ကတော့ဒီဆက်ကျင်တယ်ဆိုတော့ဒီမြန်မာလူထုတရလုံးကသဘောထားမဟုတ်ဘူးဆိုတဲ့သဘောထားမျိုးနောက်ပြီးတော့စီမံကိန်းကတကယ်လုံးမယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်ဆိုတဲ့သဘောထားမျိုးတွေသူကဇောင်းပေးပြီးပြောနေတယ်ဆိုတော့ဒီမြန်မာလူထုနဲ့ဒီဆိုးရနဲ့တရုတ်နိုင်ငံကြားမှာဟိုကိုဒီစီမံကိန်းနဲ့ပတ်သက်လို့အမြင်တွေကဘလောက်တော့ကွာနေတယ်လို့နားလည်ထားလဲခင်ဗျ
အဲ့တော့တရုတ်ကတော့ဟိုဒီစီမံကိန်းကဒါစတင်တာကျွန်တော်တို့သိကြတယ်ပေါ့နော်ဒါပေမဲ့ဘလို့ပုံတိုင်းစတင်လဲအဲ့ဒါတော့သူကတော့မပြောဘူးသူကတော့ကျွန်တော်နားလေတာတော့သူအဖြူမဲတစ်ခုခုပြောစေချင်တယ်ပေါ့လေဆိုတော့တရုတ်တမတ်ကပြောရမှာကျွန်တော်ဖတ်လိုက်တာတစ်ခုကတော့သူကဘာလဲဆိုတော့ဒါမြန်မာပြည်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ဖို့ရယ်နောက်တစ်ခုကတော့ဟိုတရုတ်မြန်မာစီးပွားရေးစတင်တော့မှာပေါ့ဗျာအဲ့ဒီမှာစီမံကိန်းကြီးပါတဲ့ခါကျတော့စွန့်ရင်တော့ရတဲ့ဟာလေအများကြီးပါလာတော့ဆိုတော့သူကတော့ပြန်စတင်တဲ့သဘောပေါ့ဆိုတော့ဟိုသူ့ဘက်ကဟိုစကြင်တာတည်ကြတယ်ဒါပေမဲ့ဘလို့ရွယ်စဘလို့ပုံစံမျိုးအရင်ပုံစံမျိုးလုပ်ကြလာမတဲခွဲဘူးပေါ့နော်ညီမဆိုးရကတော့ဟိုနောက်ဆုံးဦးဆောင်ဆုံးပြန်ပြောတဲ့ဟာပေါ့ဒီဒါကတော့နောက်ဆုံးဟိုတာဝန်ရှိဆုံးပုဂ္ဂိုလ်ရဲ့တယောက်လည်းဖြစ်တယ်နောက်ပြီးတော့ဟိုလက်ရှိအခြေအနေကိုလည်းပြီးတယ်ဂျင်းနီညွန့်နဲ့ဝင်ပြီးပြောတာဆိုတော့သူ့ဟာကတော့အမှန်ဆုံးထင်ရတယ်သူကတော့ဘာပြောလဲဆိုတဲ့ခါကျတော့ဟိုခုနကပြောခဲ့တဲ့အတိုင်းပဲဟိုရွှေ့ရင်ရွှေ့မယ်ဒါမှမဟုတ်ရွယ်စသိရင်သိမယ်ဆိုတော့ငကူပုံစံအတိုင်းအခုလက်ရှိချုပ်ထားတဲ့အတိုင်းတော့သူကမလုပ်ချင်တဲ့သဘောတော့တော့ဖြစ်နေတယ်ပေါ့အဲ့ဒီမှာကျတော့အဲ့ဒါကိုမြန်မာဘက်ကအဲ့လိုသဘောထားရှိတဲ့ဟာကိုပြုတ်ဖက်ကခံရင်လက်ခံရင်တော့ အဆင်ပြေမှာပဲလေကျွန်တော်မြင်တော့ပြီးလို့မရစရာတော့အကြောင်းမရှိဘူးပေါ့နော်ဒါကဟိုနှစ်ဖက်ဆရာကလည်းဘာလို့လဲရံဖြစ်နေတယ်ဆိုရတာမဟုတ်ဘူးနောက်ထပ်လှုပ်ရှားလှုပ်ရှားလဲခုနကြောက်ကြည့်လို့ဟာမျိုးပေါ့နော်တခြားရုံမျိုးတွေအများကြီးရှိသေးတယ်ဆက်ဘက်ကထောက်ဆရာရှိတဲ့အခါကျတော့ခုနဟာလေးပဲအဲ့ဒီကုဆိုရနှစ်ခုထိတ်တိုက်တွေ့ပြီးတော့ဒါညှိလိုက်မယ်ဆိုရင်တော့အဆင်ပြေသွားမယ်ပေါ့မြန်မာပြည်ဘက်ကတော့ဘာလို့လိုလဲဆိုကိုယ့်ဘက်ကဘာလို့ရှားလဲအဲ့ဒါတော့ပြတ်ဖို့လိုတယ်ကျွန်တော်မြင်တာလေ
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ခုရှိတာဒီတရုတ်နိုင်ငံအနေနဲ့သူ့ဒီစီးပွားရေးမဟာဗျူဟာတွေချထားတဲ့အဲဒီမှာဒီမြန်မာနိုင်ငံငါလည်းတစ်စိတ်တစ်ပိုင်းပါနေတာဆိုတော့သူဒီလက်ရှိနောက်ဆုံးမြန်မာနိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေရရှိနေတဲ့နောက်လုပ်ဖို့စီမံကိန်းတွေလည်းရှိနေတဲ့အချိန်မျိုးမှာဒီလိုမျိုးမြစ်ဆုံကိစ္စမှာသူ့ဘက်ကဟိုတစုံတရာရှော့ပေးရတယ်ဆိုရင်နောက်မှဒါမျိုးတွေဖြစ်လာမှာကိုစိုးရင်ချက်တွေကြောင့်သူကအလျှော့မပေးခြင်းတဲ့သဘောမျိုးလားအဲ့လိုမျိုးစဉ်းစားမယ်ဆိုရင်ရနိုင်လား
ကျွန်တော်မြင်တော့ရှော့ပေးရတဲ့ပါညာဆိုတာတော့နှစ်ဖက်ဒီရှိကျိုးစည်းဝါကြည့်တယ်ဆိုရင်တော့ဒါကတော့ပြည်လည်မှာပဲလေပေါ့လဲဆိုတော့နိုင်ငံအပြောင်းပြေးသွားလို့လည်းမရဘူးတရုတ်ဘက်ကလည်းမြန်မာပြည်ကလိုချင်တာရှိတယ်မြန်မာလည်းတရုတ်ကလိုချင်တာရှိတယ်ဆိုတော့ပြီးတဲ့အခါကျတော့အခုလက်ထိကိုဘာပြောပြောခုနှစ်နှစ်လောက်ဒါကတော့2017ကလေးဆိုစောင့်လာခဲ့ပြီဆိုတော့ဟိုနောက်ထပ်နည်းနည်းလေးကြောင်းလိုက်လဲကျွန်တော်အမြင်တော့အများကြီးတော့မနစ်နာနိုင်ဘူးလို့ထင်တယ်ကျွန်တော်ထင်တော့အဖြူမဲအဖြေပြည်ချင်တာပဲလေဦးသိန်းစိန်လက်ထက်ကလည်းဖြူမဲကဒါနှစ်ကုန်ပြီနောက်ထပ်နည်းနည်းဒီကျွန်တော်ရွှေ့လိုက်တယ် sorryဒီနေ့သူ့သက်တမ်းကုန်ဒီကျွန်တော်ရွှေ့လိုက်တယ်အခုလဲရွှေ့ရင်ရွှေ့မလားမရွှေ့ဘဲနဲ့ခုနကပြောရတဲ့ဟာပေါ့လေဒီနောက်ထပ် option တစ်ခုပေါ့ရွှေ့စရာတစ်ခုကိုယ့်ဘက်ကသွားမလားအဲ့ဒါမျိုးပဲကျွန်တော်အမြင်တော့သုံးဖြတ်လိုက်ဖို့လိုတယ်နောက်မို့ဆိုရင်ဒါကြီးကနှစ်ဖက်ဂျာထဲမှာစူးလို့ဖြစ်နေရယ်စူးကတော့ကျွန်တော်အမြင်တော့ထွင်ပြစ်မှဖြစ်မယ်ဗျာထွင်မယ်ဆိုရင်လည်းဒီဒေါ်စန်းစုကြည်လိုမျိုးအခုဒါပြည်သူလူထောက်ခံမှုရထားတဲ့ဒီမျိုးကလုံးဝပဲဒါပြည်သူတွေကကျေနပ်မယ်ပေါ့နော်ကျွန်တော်အမြင်တော့ဆွေလိုက်ရလေအရင်ကြီးတော့ပြဿနာမတက်တော့ဘူးခုနကလို့ကိုလူချင်တာပါလေဒါတော့ပြည့်ပြည့်စုံစုံစဉ်းစားဖို့လိုရပေါ့နော်ကိုဘက်ဆိုင်ကိုလည်းကြည့်ဖို့လိုရမယ်ဒီကတော့ကိုလူချင်တာပါလေဒါကြည့်ဖို့လိုရပြအဲ့ဒါနဲ့ချလိုက်ရင်တော့ကျွန်တော်မြင်တော့စင်ကြည်မဲ့တင်တယ်ကိုဘက်ကလည်းလက်ခံနိုင်ပါပဲနော
်โอเคဆိုတော့ဟိုဒီတစ်ပတ်ထဲမှာပဲပေါ့လေထက်ထက်ဆန်ဆန်ဒီတရုတ်ကွန်မြူနတီပါတီရဲ့အားပေါ့ Global Times သတင်းစာမှာလည်းသဘောထားအမြင်ဆောင်းပါးတစ်ခုကျွန်တော်တွေ့ရပါတယ်ဟိုသူ့ဆောင်းပါးရေဝီယာပြောမယ်ဆိုရင်တော့ဒီမြစ်ဆန်စီမံကိန်းကိုလုံးတင်နေဆိုတာကိုဇောင်းပေးထားတာပါဟိုသူ့ထဲမှာထောက်ပြထားတာတချို့ကတော့2017မှာဒီရေရွာရေအားလေးစစ်စီမံကိန်းကိုတရုတ်ကွန်မြူနတီတိစောက်ခဲ့လို့ရန်ကုန်မီးပေးနိုင်ခဲ့တယ်ပေါ့လေဆိုတော့အခုမြစ်ဆုံဆိုရင်လည်းဒီလိုပဲအကျိုးရှိနိုင်တဲ့ကိစ္စတွေရှိတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီလိုပေါ့လေဒေသခံတွေထိခိုက်နေတဲ့နယ်ပယ်ပတ်ဝန်းကျင်ထိခိုက်တာတွေရှိမယ်ဆိုပြီးကန့်ကွက်တာတွေရှိပေမဲ့လည်းတကယ်တမ်းဒီလိုပေါ့လေအကျိုးခံစားရတဲ့အပိုင်းတွေရောတကယ်ပဲရှိနိုင်သလားကိုစရေသူပဲဆွေးနွေးပြပါဦးခင်ဗျာ
အဲသူကအကျိုးကတော့ရှိမှာပေါ့လေဘယ်လုပ်ငန်းမဆိုကိုအကျိုးမရှိရင်တော့ဒီစီမံကိန်းကြီးကစကြရဲကဘာမှမကောင်းဘူးဆိုရင်တော့စပြစ်မှာတော့မဟုတ်ဘူးဒါပေမဲ့အကျိုးမြတ်ကဘလောက်များနေလဲပေါ့နော်ဥမာ50 50လား40လား40 60လားဘယ်ဘက်ကတာနေလဲပေါ့နော်ပြီးရင်ခုနကလိုမျိုးစူးချိုးတွေဆိုရင်လဲကိုကရှောင်တိန်နိုင်မလားအဲ့ဒါမျိုးတော့တွက်ဖို့လိုတာပေါ့ဟိုရုပ်ဘက်ကဒါမျိုးတွေဟိုသူများတွေမစိုက်ထုတ်နိုင်တဲ့ချိန်မှာသူကဝင်ပြီးစိုက်ထုတ်ပေးတာအဲဝင်ပြီးတော့ခုနကလိုမျိုးပေါ့လေဂျင်းနီညှို့နိုင်ကြတာဒါတွေကတော့ဟိုကျွန်တော်တို့ကြိုဆိုရမှာပဲဒါပေမဲ့ဟိုကိုနိုင်ငံရဲ့အကျိုးစီးပွားပေါ့လေပြီးတော့ခုနကလိုမျိုးဒါလွန်ခဲ့တဲ့20နှစ်လောက်ကဒါချုပ်ထားတဲ့ဟာဖြစ်နေတဲ့ခါကျတော့လက်ရှိချိန်နဲ့ကမကိုက်တော့ဘူးဆိုရင်ဒါလုံးလုံးဖြတ်ဖို့လဲဒါဒီဘက်ဆိုရပြောတာလည်းမဟုတ်ဘူးရွှေရင်ရွှေမယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဒါမှမဟုတ်လဲတခြားစီမံကိန်းနဲ့လဲလို့လဲရနိုင်တယ်ဆိုတော့ခုနကဒီလက်ရှိကုမ္ပဏီကကျတော့လဲတရုတ်နိုင်ငံပိုင်းလိုဟာမျိုးပဲပေါ့နော်ခုနကလိုမျိုးဒါနိုင်ငံရင်းနဲ့လဲစဉ်းစားလို့ရတဲ့ကုမ္ပဏီကလည်းဖြစ်နေတဲ့ခါကျတော့သူကတော့လက်ရှိမှာသာဝရဒေါ်လာ1 billion လောက်စိုက်ထားရတယ်ဆိုအခြားစီမံကိန်းနဲ့လဲပေးမယ်ဒါမှမဟုတ်နေရာပြောင်းလိုက်တယ်ဆိုရင်တော့ကျွန်တော်မြင်တော့အတင်ပြေသွားနိုင်တယ်ဒါဟုတ်ပဲပြု Global Times ဆိုလည်းတွေ့ရအဘောကလည်းတွုံးတဲ့သဘောပါပဲပေါ့နော်ကျွန်တော်မြင်တော့ပေါင်းစန်းစုကြည်ဟိုကစကားတောင်သူကပါပြောပြောကြီးညွှန်းထားလိုက်ပြီးတယ်ဒါမြန်မာပြည်နာမည်ပြတ်မယ်ပါညာဆို
ဟုတ်တယ်โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုက်ပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ညီမကြီးနာမည်ပြတ်မယ်ဆိုတာကလောက်သွားတာအရှက်အစအစိုးရတွေလောက်သွားတယ်ဒီတိုင်းပြည်တဲ့ဘာအချိုးမြက်ရှိမလဲသူတို့သူတို့မစင်းတာသူတို့အကျိုးမျက်ရှိမြောက်သူတို့လောက်သွားတယ်အခုမဟာဒီကြည့်တယ်သူတို့တည့်ရထားလောက်မှပြောတယ်ဟောမလုပ်ဘူးလို့ညင်းထုတ်လိုက်တော့တရုတ်ကချက်ချင်းမတဝက်လျှော့ပြီးမှပြောတယ်ကိုပြည်တယ်ကိုလူမျိုးတယ်ဘာတိုးတက်မှုရှိမလဲဆိုတာဒါအစိုးရစဉ်းစားရမယ်ဒီဟောတရုတ်အစိုးရဆိုတာခင်ဗျားတို့နေသမှာကြည့်တယ်သူတို့ဟိုလူတွေဟို
ဘလို့ဆက်ပြီးဘလို့ဒုက္ခပြီးနေလဲပစ္စည်းတွေရောက်တော့လဲပစ္စည်းတွေခဏပိတ်စေအလိုဆက်ကြည့်လို့ဆက်ဒါနိုင်ငံတကာဟိုပိတ်ထားတော့သူတို့တူးလဲဝယ်ရတယ်သူတို့တူးလဲလိုရတယ်ဆိုပြီးတော့သူကပိတ်ထားတယ်လीဟိုနိုင်ငံတကာနဲ့ဆက်ဆံကြည့်မယ်ဆိုတော့အများကြီးရလာမှာပါငါတကူကသူကဟိုနိုင်ငံတကာဝင်လို့မရအောင်တခြားဒီ
ဟုတ်ကဲ့ဟုတ်ကဲ့ကုသမောင်ဆွေးနွေးရခြေစွာနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်းမှုကကိုတီးလည်းမှုသဘောထားလဲဆွေးနွေးကြတယ်ဖြစ်ဖြစ်မင်းမြင်နေတာလည်းဖြစ်ဖြစ်ဆွေးနွေးမင်းမြင်နေမှာလည်းခင်ဗျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြစ်စုံကြီးကတာကိုနော်ကန့်ကွက်ခဲ့ပါတယ်နော်ဦးသိန်းစင်အစိုးရတက်လာကြတော့သူတို့ရဲ့ဦးသိန်းစင်ကနော်သူကအဲ့မြစ်စုံ
စ်ဆိုရဖွဲ့စည်းရဖြစ်ပါတယ်အဲ့ဒါကိုတော့ယောပြရမယ်ဆိုထွက်လုံးမဲယောပြတင်ပါတယ်ခင်ဗျနောက်ပြီးတော့เนาะကျွန်တော်တို့ဒီလူတွေကိုသိမဲ့သေးမနဲ့သူတို့လက်ဝါချင်းကြက်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့အပြစ်ပေးဖို့လည်းလိုအပ်ပါတယ်เนาะနောက်တစ်ခုကျွန်တော်ပြောချင်တာကျွန်တော်ပြင်တိပိဌမှာရောက်ခဲ့တယ်ခင်ဗျစီရပြအဲ့ဒါကိုเนาะတင်ပြခဲ့တဲ့အဖွဲ့အစည်းတွေကအမတားမှကွာဟတ်နေပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့เนาะအဲ့ဒီဖြစ်နေတဲ့ကိစ္စအဲ့ဒီလို့เนาะစီရခန္ဓာမှာလူရာเนาะ3000 4000မှာအဲ့ဒီကျွန်တော်တို့အဲ့အနောက်ခြမ်းကရှိနေပါတယ်เนาะအရှိတောင်မြောက်အခြမ်းက2000ဒီကျွန်တော်တို့ခတ်မှန်ပါတယ်เนาะအားလုံးဆိုရင်ကျွန်တော်ပြည်သူတွေဘလောက်เนาะညီညွတ်တယ်ဆိုတာเนาะကျွန်တော်ပြည်သူတွေပွဲကြည့်ပြတ်เนาะကျင်းဝဲတဲ့အားလုံးဆိုရင်2000ကျော်မှာရှိပါတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြည်သူတွေရဲ့စီလုံးညီညွတ်မှုကိုကျွန်တော်တင်ပြလိုပါတယ်ခင်ဗျာ
โอเคကိုတိလည်းမှုဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးပို့ပြီးတော့ဆွေးနွေးထားတဲ့ချို့လည်းရှိပါသေးတယ်ဟိုချို့ Facebook ကစာရေးမဆုမှုအရင်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဦးတင်ထွန်းဆိုတဲ့ Facebook အကောင့်ကတခြားစီမံကိန်းတွေနဲ့အစားထိုးလိုက်ပါလို့ရေးထားပါတယ်ဒီစင်မှာချစ်သူဆိုတဲ့အကောင့်ကတော့ဟုတ်ကဲ့ပါလူရင်းကိုပြောရလို့ရှိရင်တော့မြေဆုံကိုသဘောမတူပါဘူးတဲ့တို့တော့နှစ်နိုင်ငံဆက်ဆံရေးအရာတခြားနေရာတွေမှာတခြားစီမံကိန်းတွေကိုအစားထိုးပေးမယ်ဆိုပါကစဉ်းစားသင့်ပါတယ်လို့ရေးထားပါတယ်မိုးလွင်အောင်ဆိုတဲ့အကောင့်ကတော့အေယာဝတီကိုလဲပြီးအညစ်မခံနိုင်တယ်လို့ရင်ဝနဲ့ဘိုက်ကိုလည်းဓာတ်ထိုးမခံနိုင်ပါဘူးတဲ့ခြေကိုလည်းအဖြတ်ခံဖို့ NNDA မလုပ်ပါနဲ့ဆိုပြီးရေးထားပါတယ်အောင်ပဒန်းဆိုတဲ့ Facebook အကောင့်ကတော့မြစ်ဆုံရေကာတာပဲလှုပ်လှုပ်ကြောက်ဖြူရင်းနဲ့စိတ်ကန်းကိုပဲလှုပ်လှုပ်လှုပ်လှုပ်မလှုပ်လှုပ်ပြည်သူတွေကတော့ဒုံရင်းကဒုံရင်းပါပဲတဲ့တက်လူဆိုတဲ့ Facebook အကောင့်ကတော့မြစ်ဆုံကိုတော့မပေးလိုက်ပါနဲ့ခင်ဗျာတဲ့အေယာဝတီဒုက္ခရောက်သွားပါလိမ့်မယ်တဲ့ပလဲမောင်ဆိုတဲ့အကောင့်ကတော့ဘိတ်တနိုးဥပမာကိုပေးလို့ရပါတယ်တဲ့တရုတ်ကြီးကစီတီးလိုက်တာနဲ့ရေအောက်ရောက်ပြီးတော့ဒုက္ခတွေရောက်များကုန်ပါပါတဲ့တေဆုံးနှစ်နာဆုံးရှုံးမှုတွေကလည်းဘရာဇီးမှာဆယ်ကျိုးပေါက်တာထက်ကိုအစရထောင်မကမြန်မာနိုင်ငံမှာကံကြမ္မာဆိုးကြီးတောင်ဖြစ်ပေါ်စေမှာဖြစ်တဲ့အတွက်မြေဆုံစီမံကိန်းကိုဘလို့နီးနဲ့မှလက်ခံလို့မရနိုင်ပါဘူးဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟိုကျေးဇူးပါစာရွေးထဲမှာလည်းဒီအများစုကတော့ဒီစီမံကိန်းကိုလက်မခံညီညွတ်တဲ့သဘောထားလေးကိုတွေ့နေပါတယ်ဆိုတော့ကိုတီယာသွေးရဲ့ဒီစီမံကိန်းကိုတကယ်လို့များလက်ခံလိုက်မယ်ဆိုရင်ရောကျွန်တော်ဒီအစိုးရအပေါ်မှာအခုလိုစန့်ကျင်တဲ့လူရဲ့များနေရောနိုင်ငံရေးအရာထောက်ခံမှုတွေမှာထိခိုက်မှုတွေမကြုံနိုင်ဘူးလားသူတစ်ပြင်းကတော့ကျွန်တော်တို့ဒီနောက်ကျရင်ရွေးကောက်ပွဲကျင်းပဖို့ကလည်းစနစ်တောင်မလိုတော့ဘူးဆိုတော့အခုလိုအချိန်မျိုးမှာဒီအကြောင်းမျိုးမျိုးကြောင့်ပေါ့လေတရုတ်နိုင်ငံကသာလိုက်လောလိုက်ရမယ်ဆိုရင်အစိုးရအနေနဲ့နိုင်ငံရေးအရာဘလို့အကျိုးဆက်တွေကျောင်းနိုင်လဲ
ဟာကျောင်းနိုင်တာပေါ့ပြကြတာပေါ့ဗျာဥတိုင်းစိန်အစိုးရလိုမျိုးဟလာဟိုကျွန်တော်တို့ဒီတခါကြီးသို့အစိုးရပေါ့နော်ကျွန်တော်တို့ဒီဟိုမဲကျွန်တော်တို့ဒီ2000ရွေးကောက်ပွဲမှာဟလာဟိုဟိုအနေဖို့ထုတ်ချက်အများကြီးနဲ့ဟလာကျွန်တော်တို့ဖြစ်ပေါ်လာပေါ်ပေါက်လာတဲ့ဟလာကျွန်တော်တို့ဟိုစစ်ဘုတ်ကြီးတွေကျွန်တော်တို့ခေါင်းဆောင်တဲ့အစိုးရတည့်ရတော်မှာကျွန်တော်တို့ဒီပြစ်တော်ကိုချက်လိုက်တဲ့အတွက်အပတ်ဒီအများကြီးရသွားတယ်ဗျာမမျောလေးပဲဒီလူကြီးတွေထောက်ခံမှုအပတ်ပေးလိုက်တဲ့ဟာတွေဆိုတော့သူတော်တော်လေးဟိုအသိတုံးပြီးအဲ့ဒီသူတစ်ချက်တည်းနဲ့ယူသွားတယ်ပေါ့နော်ဆိုတော့ဟိုဒီမှာဆိုရင်မြစ်ဆော်ကဗျဟိုအခုမှပါဝင်နိုင်ငံရေးအရစူးဝင်နေတဲ့အချက်တွေအများကြီးရှိရဗျဟိုကျွန်တော်တို့ဒီလူတွေပြောနေကြတယ်ကျွန်တော်တို့ဒီဘာမှပါဝင်ပြဆိုင်ရာကျွန်တော်တို့ဒီတက်ရောက်မှုတွေရှိတယ်လို့နိုင်ငံရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရုတ်နိုင်ငံဖြစ်နေတာကကျွန်တော်တို့ဘာမှဒီနိုင်ငံကြီးမှာတရုတ်နိုင်ငံဖြစ်နေတာကဒီတစ်ဖက်ကလုပ်ချင်တယ်ဆိုတော့တရုတ်နိုင်ငံဖြစ်နေတာကသက်တမ်းတစ်ခုရှိတယ်အဲ့တော့သူတို့ကိုရက်ထားလိုက်တဲ့အတွက်ကြောင့်ဘို့လို့ကျွန်တော်ဥပဒေအမှတ်ရသူတို့ကိုလုတ်ခွင့်ပေးလိုက်ကြရင်လည်းနိုင်ငံရေးအရကျွန်တော်တို့ဟို ဟိုဒီကအညိုညင်းနဲ့ဟာကလည်းပထမအောင်ဆုံးစပြီးခံစားပါဗျာအဲ့တော့လက်အဖြစ်တွေထွက်လာဖို့ဆိုတာလည်းတက်ကြီးကြီးဆိုတာလက်ထက်မှာမထွက်လာနိုင်ဘူးတောက်လို့ရပဲပြန်စပါဖြစ်တယ်လူတွေကတေးလိုက်ရတယ်မြင်ပြီးတော့ပြန်ရတဲ့ဟာကိုမမြင်နိုင်ပြန်ပြီးတော့ကျွန်တော်လက်ပြီးမတူပါသေးတဲ့အခိုက်အတန့်ဒီနှစ်ကိုဖြတ်တန်းနေချိန်မှာအစိုးရကျွန်တော်နိုင်ငံရေးပြရတွေတောက်လျှောက်ခံရမှာဖြစ်တယ ကျွန်တော်တို့ဒီတရားသူပြည်နာမည်ပေးတဲ့ကိစ္စမှာကျွန်တော်အဲ့ဒါဒီနောက်ဆက်ပြီးကျွန်တော်ချောင်းဆောင်မှာရှုံးတယ်ဒါတော့ဘုကြောင့်ကြည့်ရုပ်ကိစ္စတွေဖြစ်ဆိုတော့ဒီလိုဖြစ်တဲ့ကိစ္စတွေမှာလူတွေအဓိကခံစားချက်ကတော့ဒေသကြံတွေပေါ့နော်တပ်ဆိုင်ရာလူတွေရဲ့ခံစားချက်ကဘာလဲဆိုတော့အသေးအရမှကျွန်တော်တို့မမိနိုင်မဲ့လုပ်တာကိုမကြိုက်တာဆိုတော့အခုလည်းကျွန်တော်တို့ဒီမဆုံးရတဲ့ ลูกสาวเนี่ยคุณไม่เจอหรือเนี่ยพี่ดูว่าไม่ใช่เหรอโอ้โหแล้วก็ตอนนั้นพี่เนี่ยทำมาเจอหรือดีความเชื่อพ่อพี่เนี่ยเนี่ยตรงนั้นเนี่ยตอนนี้ตอนนั้นเจอตัวพี่อันนี้ความเชื่อตรงนั้นเจอตอนนี้ทั่วไปแล้วตอนนี้มีสุขจัดหนาละโอ้พ่อเอ๋ยพ่อเอ๋ยเนี่ยเจอหรือมาดูว่าผู้พิทักษ์เองจีนอะไรอ่ะแล้วอันนี้เราอยู่ชีวิตเนี่ยใช่ไหมถ้าจะดูมีเราเจอหรือดีเฮาเราเลยไม่เจอหรือเชื่ออะไรเราเจอหรือดีนิสสุขจิต မကြည့်ဘူးလောက်ပါဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်ပြည်သူလူထုနားလည်အောင်အရှင်းပြပေးတယ်ပြည်သူလူထုရဲ့ဟိုပါပေါ့နော်ဟိုဒုစရဏအောင်မတိန်ကျုံးပဲနဲ့ကျွန်တော်တို့လောက်လိုက်ရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကတော့အမှန်တရားကြီးပြီတော့အဲ့တော့ဒီလိုတောက်ဆောင်လို့ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့လည်းကျွန်တော်မစဲအဲ့လိုအများကြီးဖြစ်ပြမှုတွေရှိတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဆရာဆေးသူရဲ့သဘောထားကမြန်ကျွန်တော်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချခြင်းအပြင်ပေါ့လေဒီနိုင်ငံရေးအရာနောက်ဆက်တွဲဘာတွေဘယ်လောက်ထိရိုက်ကပ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲ
အဲ့ကတော့ဟိုကျွန်တော်အရာရင်းနဲ့ပတ်သက်ရင်တော့လူတွေကဟိုဟာဖြစ်တယ်လေခံစားချက်ကသူကပြင်းတယ်ပြင်းတဲ့အခါကျတော့ဒါဟိုဒီသိသိလက်ထက်မှာလဲဒါကျွန်တော်တို့တွေ့လိုက်ရတယ်ပေါ့အချက်စဉ်းစားကြရတော့ဒီဒေါက်ဆန်စုကြည်ကတော့ဟိုလူကြိုက်များတဲ့ခေါင်းဆောင်ဖြစ်တဲ့အခါကျတော့ဦးသိသိခက်ကလှုပ်တလောက်တော့သူကတော့ကြည့်ကြမှာတော့ဖြစ်မယ်ဒါပေမဲ့သို့တော်လည်းနည်းနည်းများတော့ဒါကတော့ရိုက်ကပ်ခံရမယ်ဆိုတာသိကြရဲပေါ့နော်ဒါကိုလည်းသူတို့ကတော့ချိန်နေပုံတော့ရိုက်ရတယ်ချိန်တော့လည်းခုရတိသုံးပြက်ချက်မကြလာပါဘူးနော်ဒါပေမဲ့ခေါင်းဆောင်ဆိုတာကတော့ဘာပြောပြောတခုတော့သုံးနိုင်မယ်ပေါ့နော်ဥမာချိန်မယ်ဆိုလည်းအဲငါဟာငါတက်တန်းကုန်မှဟိုနောက်တက်တန်းရောက်မှပဲဆက်လုပ်မယ်လို့ပြောချင်လည်းပြောမပြောဘူးနည်းနည်းဟိုအရွယ်စားပြောင်းလာတော့အဲခုနကတခြားနီလန့်နေလုပ်မယ်ဆိုလည်းသုံးပြက်ချက်ကကျေသာလုပ်လို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုခုနကလည်းကိုစီယာပြောလဲပြောပါတယ်တစ်နှစ်လောက်လဲကြာပြီဆိုတဲ့အခါကျတော့ကိုပန်းကဟိုဆုံးဖြတ်အခက်နေတယ်ဆိုတော့သိရင်ဒါတစ်ဖက်ကလည်းပူနင်းမှုကျွန်တော်တို့လွယ်တယ်ပေါ့ဆိုတဲ့အခါကျတော့ OK အစိုးကောင်းခံမယ်ဟိုဒါပေမဲ့ကြာတော့စဉ်းစားမယ်ခုနကပြောတဲ့ဒီပြည်သူလူထုတွေရဲ့ဟိုဟိုဟာကိုလည်းသဘောထားကိုလည်းခံမယ်အဲ့လိုဖြစ်ပြီးတော့ဆုံးဖြတ်ချက်တစ်ခုချက်လိုက်ရင်တော့ကိုဘက်ကတရုတ်ကလည်းဒါလေးစားမယ်ပေါ့လေပြီးရင်နှစ်ဖက်ကြားထဲမှာရှိတဲ့သူပေါ့လေနမို့ဆိုဒီစူကြီးကတောက်ချောက်နင်းလာစူကပါလာတာဆိုတော့တစ်ဖက်ကလူချင်းနေဆိုရင်ဒါလေးနဲ့လိုက်တယ်ဆိုရင်ကိုကဘယ်လောက်အောင်မသိဘူးအခုကိုကျွန်တော်တို့ကဒါဆွေးနွေးကြရတဲ့အဆင့်ပေါ့နော် VOA မှာဆွေးနွေးနေရတဲ့အဆင့်ကိုရောက်ပြီဆိုတော့ဒါတော့ကျွန်တော်မြင်တော့တုတ်လိုက်သေးတယ်နောက်တဲ့အခါမှာလည်းအသက်သာဆုံးဖြစ်အောင်ပေါ့လေမေးသေးပြလို့မရရင်တော့ဖုန်သေးနဲ့ပြောရမယ်နီးလို့ဆိုအဲ့ဒါအရင်နဲ့တော့တုတ်လိုက်ဖို့တော့လိုတယ်ဗျကျွန်တော်မြင်တယ်နမို့ဆိုသိကြပါမယ်
โอเคซุนเน่พี่อ่ะเจตุอ่ะสรุปว่าเราที่นอกแต่ตอตัชเนี่ยไปพูดท่าได้สารจุจันนี่บาได้เลยโหมัสซุมหมดจุสารไปปัดจับไปบ่เนี่ย
โอเคบาရှင်ดีมิสโซซีมันเกงด้วยอาจารย์ปุจัด2แชทด้วยบาได้เด้นัมเบอร์1ก็တော့อดิกาดีมิสโซซีมันเกงကိုလက်မှတ်ရေးထိုးท้าပြီးတော့ပြုတ်လုတ်ခွင့်ပေးခဲ့တဲ့စစ်ဘိုလ်ချုပ်ကြီးတွေကတက်ရှိထင်ရှားရှိနေစေပါတဲ့အဲ့ဒီလူတွေကပြည်သူကိုဝင်ချတောင်းပန်ပြီးတော့အလုံးစုံမဟုတ်တာတောင်မှတနိုင်တစ်ပိုင်းအချိုးကျထဲ့ဝင်ပြီးတော့ရောကျေးပေးခဲ့မယ်ဆိုရင်သူတို့သမိုင်းလဲလှမယ်လူတော့လဲတိုးနိုင်ပါမယ်တဲ့နံပါတ်1ကတော့ဒီမြစ်ဆူရေကာတာစီမံကိန်းကြီးကိုလုံးဝရပ်ပစ်ပြီးတော့ယော်နိုင်ရင်လဲယော်လိုက်ပါတဲ့မယော်နိုင်ခဲ့ဘူးဆိုရင်လဲတခြားစီမံကိန်းတစ်ခုကိုလှုပ်ခွေပေးရပါလိမ့်မယ်တဲ့စီမံကိန်းလို့ဆိုတဲ့နေရာမှာလဲကိုတိုင်းပြည်အတွက်လဲအကျိုးရှိမဲ့ဟာမျိုးကိုရွေးချယ်ရပါလိမ့်မယ်တဲ့ဥမာနိုင်ငံပတ်ယထာလန်းတို့ကားလန်းတို့စသည်ဖြင့်တိုင်းပြည်အတွက်အကျိုးရှိမဲ့စီမံကိန်းမျိုးကိုတည်တည်နဲ့ပဲဂုံသွေးဆုပ်ပြီးလှုပ်ခွေပေးရမယ်ဆိုပြီးအကြံပြုပါရစေဆိုပြီးရေးထားပါတယ်ပြည်မနာဖို့ဖို့ကြီးဖြစ်ပါတယ်
โอเคเจซูบาสรุปကျွန်တော်နောက်ထပ်စာဆောင်လက်ရှိနေပါသေးတယ်အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ဒီစီမံကိန်းဟာတမျိုးသားလုံးရဲ့အသက်သွေးကြော AOD မိခင်ကြီးရဲ့ဥက္ကောင်ကိုပိုင်းဖြတ်မဲ့စီမံကိန်းကြီးဖြစ်တဲ့အပြင်အကျိုးကျေးဇူးခံရမှာကတရုတ်ပြည် ပြန်တဲ့ဘောင်းစုံနဲ့ရေဆိုင်မှာကမြန်မာပြည်ဖြစ်နေတာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းတင်တယ်လို့ယူဆမိပါတယ်။ဒီလိုရပ်ဆိုင်းလိုက်မယ်ဆိုရင်ရောကြီးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးမှာတရုတ်နိုင်ငံရဲ့ပါဝင်မှုအရေးကြီးတဲ့အခန်းကဏ္ဍတွေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်အကာအကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ရည်တည်မှုတွေအပေါ်မှာနိုင်ငံရေးတန်တမာရေးနီးလန်းတွေနဲ့တိမ်မွေ့ညင်သာသောဆက်ဆံတင်တယ်လို့ယူဆမိပါတယ်။တရုတ်နိုင်ငံကိုအဓိကပေးပို့ရမှာကလျက်စစ်ဖြစ်တာကြောင့်ကုန်ခန်းသလောက်ဖြစ်နေတဲ့ဒေါ်တောင်လေးမြေချောင်းတွေကလွဲလို့တခြားသောအရာတွေနဲ့အစားထိုးပေးဖို့စဉ်းစားနေတယ်လို့ယူဆမိပါတယ်။ဘယ်လိုအာမခံချက်မျိုးတွေပဲပေးပေးရရားလျက်စစ်စီမံကိန်းတွေကြောင့်အိန္ဒိယနိုင်ငံတွေမှာပြဿနာပေါင်းစုံတက်နေတာလက်တွေ့ပါပဲ။အထူးသဖြင့်မြေစုံစီမံကိန်းကိုသာနိုင်ငံရေးအရေးခွင့်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံကိုလိုသလိုချိမ့်ချောက်နိုင်တဲ့ရေလောင်ဘုံလိုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေရဲ့အသံတွေကိုတရုတ်နိုင်ငံကြားအောင်ဆောင်ရွက်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူစုကမောင်သဒ္ဒနာရဲ့ဆွေးနွေးချက်ပါ။ဆိုတော့ကိုတီယာဆိုရင်သူကတော့ဒီတရုတ်နိုင်ငံနေနဲ့မြန်မာလူထုအထံကိုကြားအောင်ဟိုလုပ်တင်နေဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်တို့ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့အခုလိုအခြေခဲဖြစ်နေတဲ့ကိစ္စကိုနိုင်ငံရေးတန်တမာရေးရအကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းတွေရောဘာတွေများမြင်မိလဲကိုတီယာဆိုရင်
အဖြစ်ကတော့ဗျာဟိုဒါတော့ဒေါ်ဆန်းစီအကျဲရမ်းနဲ့ဖြင့်သုံးတော့ပါဒီခါတော့ကျွန်တော်စစ်စစ်ချက်ချလေးဟိုလက်ချက်ချလေးဖြင့်သုံးဖို့တို့ရဲအဲ့ဒါဘာလဲဆိုတော့သူကကျွန်တော်ကျေးဇူးစီမံကိန်းဖြည့်ချင်းတဲ့အချိန်လုံးနဲ့ကျွန်တော်သတိထားမိရဲ့ချက်တာဘာလဲဆိုတော့ဟိုတော့ဝင်းဝင်းဟုတ်ဗျာဝင်းဝင်းဝင်းပေါ့ဗျာဝင်းသုံးလို့ပေါ့ဟိုအစိုးရတစ်ဖက်ရဲ့ကျွန်တော်တို့ဒီဒေသငယ်ပြည်သူတွေပေါ့နော်ဒီသုံးသုံးပလဲအားလုံးအစီအစဉ်ရဲ့လမ်းဝင်ဖို့ပေါ့နော်အဲ့တော့ဟိုတော့ဆိုလို့ရှိရင်ကော်မတီကုမ္ပဏီတွေကိုတော့သတိပြုရမှာတရားရှိတယ်သူတို့ဒီလူလူရဲ့အသံကိုနားထောင်ဖို့သူတို့ရဲ့ခံစားမှုတွေကိုနားထောင်ဖို့သူတို့အကောင်းဆုံးဘာလို့ပေးနိုင်လဲဆိုတာဟိုဟိုရှာဖွေပြီးတော့လုပ်ပေးပြီးတော့ပေါ့သူတို့ကပါလာတဲ့စီမံကိန်းကိုကြောက်ကြိုးစားဖို့မှာခဲ့တယ်အခုလက်ဒီတော့ပဲကျွန်တော်တို့ဝင်းဝင်းဝင်းပေါ့နော်သုံးသက်သုံးဝင်းနိုင်တဲ့ဒီကိုကျွန်တော်တို့အားလုံးရှာဖို့လုပ်တယ်အဲ့မှာအချက်ကလေးပဲကျွန်တော်တို့အစိုးရရဲ့အခန်းကဏ္ဍအထူးသဖြင့်ပေါ့နော်ဒေါက်ဆန်းစစ်ကြီးသူကတော့တကယ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်တက္ကသိုလ်သူကအရက်သားမြန်မာပါတဲ့ဟိုနိုင်ငံရေးသမားတွေဖြစ်တဲ့အတွက်ကြောင့်မလို့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီပြည်သူလူထုကြားမှာအကောင်းဆုံးကစားနိုင်တယ်လို့ထင်တယ်ဆိုတော့သူအနေနဲ့လောက်ရမှာကကျွန်တော်အမြင်ပြောရရင်တစ်ဖက်လုံးရှောင်နိုင်တဲ့နည်းလမ်းတစ်ခုကိုသူ့အနေနဲ့ရှာပေးရမယ်ရှာပေးပြီးဆက်ဆက်ရေးပေါ့နော်အဓိကတော့ဟိုအထူးကနှစ်ဖက်ကြားမှာသွတ်တွန်းလောက်တာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ပြည်သူလူထုကြေကြေပြန့်ပြန့်ပေါ့အဲ့ဒါပြည်သူလူထုလို့ပြောရတာပါလေအခုတရုတ်အာဘော်ပေါ့တရုတ်မီဒီယာတွေအာဘော်ကတောင်းလန်းနေတဲ့ကိစ္စတစ်ခုကကျွန်တော်ပြန်စိတ်ပူတယ်အဲ့ဒါပါလေဆိုတော့မြစ်စုံကိုစန့်ကျင်နေတာကကျွန်တော်တို့နိုင်ငံရေးသမားတွေနဲ့တရုတ်နိုင်ငံအကျိုးစီးပွားကိုဟိုမလိုလားတဲ့လူတွေကပဲစန့်ကျင်နေဆိုတဲ့ပုံကြီးပြောဆိုပြီးယူကဒီယူသားတစ်ခါပြကြရင်စိတ်တောက်ဖို့ကောင်းတယ်အစိုးရအထုတ်သူတွေကတစ်ခါကြအဲ့လိုတွေးသွားတယ်ပဲဒီစန့်ကျင်နေတဲ့လူတွေနည်းနည်းပပကိုကြည့်ပြီးတော့ဒီလူနည်းနည်းပပလေးတော့က
တရားတွေကျွန်တော်အချိန်ဘလောက်ပေးရတဲ့အတွက်ဆွေးနွေးပွဲကိုပြင်ရမှာပဲရပြရစေ။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးတရားတွေဦးစီရသူကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့မှတ်ချက်တွေရေးသားပေးဖို့သူတွေတော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညကျရဲ့အစီအစဉ်ဒီအဆုံးမတက်ခင်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတာနာကျော်ကတလှည့်ပြောပြပေးပါအောင်ရှင်။
ဒီကလာတာလက်ပြနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားဒပြန်ကြားဒပြန်လှုပ်ဆောင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်တန်နေမှာကြေညာလိုက်ပြီးတဲ့နောက်စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားတာပါ။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းအလားတူနှုတ်ထွက်ပါမယ်။ရုရှားတို့အနေနဲ့အတန်းထက်မြန်တဲ့စူပါဆော့နဲ့လက်နက်တွေပါဝင်ဒုံးကျည်မျိုးစားတစ်တွေကိုတီထွင်ဖို့ဆောက်လုပ်ပါမယ်လို့သမ္မတပူတင်ကပြောပါရယ်။တရုတ်နိုင်ငံကတော့ဒီလိုအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုကန့်ကွက်ကြောင်းစနေနေ့ကပဲပြောပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်လုပ်ဖို့တိုက်တွန်းပါရယ်။American ရုပ်သံ CBS နဲ့တောက်ကြံဒီကဆွေးနွေးခဲ့မှာ American သမ္မတ Donald Trump ကအောက်လတော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်နဲ့ဝေဖန်သွားခဲ့ပါတယ်။ Iran နိုင်ငံက Cruise Missile ဒုံးကျည်အစ်တစ်မျိုးစမ်းတပ်ပစ်လွှတ်လိုက်တဲ့ Video File တစ်ခုကို Iran ကာကွယ်ရေးဝန်ကြီးဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ကမိုင်140လောက်ပြန်တန်းနိုင်တယ်လို့ပြောပါတယ်။Venezuela နိုင်ငံမှာတော့လက်ရှိသမ္မတ Maduro ကိုစန့်ကျင်ပြော်ယာယီသမ္မတဖြစ်တဲ့ကိုပါကိုကြေညာထားတဲ့အတိုက်အခံခေါင်းဆောင် Juan Guaido ကိုထောက်ခံကြောင်းပြသတဲ့အနေနဲ့အတိုက်အခံဘက်ကထောက်ခံသူတွေဒီကနေ့စုဝေးဆန္ဒပြကြမှာဖြစ်ပါရဲ့ရှင်
Now, so yeah, the engine you go made and I joga dim yapara piparishin, sending yay, season total yemuga, goya, and I pibare, Sabine Saya, Dampen engineer, Garo, Nick, Ivanok piparishin, Jamaga Sumoma, Dina, season movie, Dawi, you did a bigger apsipare, a cool tolling bigger at season ago, Nyasa Nigani, Saturday night, did James Jammy tolling bibarishi, Manaja Manakin Town Nigani, Kunai, tolling bim at season ago, let some your Nasa Nimare, few ego, Nato dancing at it, Jesu, two bed in Shibarishi.
This program has come to you from the Voice of America, Washington.